The Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်မတ်လ1ရက်တနင်္ဂနွေနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါ။ခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်။မင်္ဂလာပါ။ကျွန်တော်ရန်နိုင်ပါ။တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုမမများသတင်းအောင်နဲ့ဒီချင်ညာပြီးသွားမှာဖြစ်ပါတယ်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရမှုတွေပြန်မြင့်တက်လာနေပြီးတော့ဩစတြေးလျထိုင်းနဲ့ဂျပန်နိုင်ငံတွေမှာသေဆုံးမှုတွေရှိလာနေပါတယ်အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနာပြည်နယ်မှာစနေနေ့ကကျင်းပခဲ့တဲ့ဒီမိုကရက်ပါတီတွင်အကျိုးရွေးကောက်ပွဲမှာတော့အထူးသဖြင့်ဟောင်ဂျိုးဘိုင်ဒန်အနိုင်ရသွားပါတယ်မလေးရှားနိုင်ငံမှာတော့ဝန်ကြီးချုပ်တိင်္ဂနေ့မှာကျန်းသက်စာကြေဆိုလိုက်ပါပြီဒီလိုမျိုးနောက်ဆုံးရဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
အခုညဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အိန္ဒိယနဲ့မြန်မာနှစ်နိုင်ငံအစိုးရချင်းဒေသတွင်းဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်နေတဲ့ကလတန်စီမံကိန်းက truck ကဒီရခိုင်လက်နက်ကင်အဖွဲ့ကမိရှုဖျက်ဆီးလိုက်တဲ့အကြောင်
းစစ်တူကြတော့ကတဲရတာခက်ခဲကြည့်တဲ့သူကပခုတ်ခူကနေပြီးတော့ diesel စီနောက်ကအောက်တင်းစီနောက်ဆန်စီစားပေးပါနော်ဒေလာတို့ဆက်နေပြီကအကြည့်ကလဝါရောက်ခဏ
စချင်းပြည်နယ်စီပင်တာယာရေးဝန်ကြီးရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်သွားဖို့ရှိပါတယ်တခါမြန်မာအရေးဆွေးနွေးခန်းမှာတော့ဒီတရုတ်နဲ့မိုင်ပေါင်းထောင်ချီပြီးတော့နေချင်းထိစပ်နေတဲ့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့ရောဂါဖြစ်တဲ့လူနာမတွေ့ရသေးတာဟာကျန်းမာရေးဆောင်ရှားမှုသိပ်ကောင်းနေလို့လားရှာဖွေဖော်ထုတ်မှုညံ့လို့လားဆိုတာဆွေးနွေးထားတာကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်ဒုတိယပိုင်းမှာတော့ဥစီသူအောင်မြင်ရဲ့ပြည်တွင်းသတင်းတုတ်တက်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေနားဆင်ရမှာပါအခုရေဆုံးတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုရနိုင်နဲ့မမသစီအောင်တို့ပြောပြပါမယ်ရှင်
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာနေတယ်လို့တရုတ်ကျန်းမာရေးအာဏာပိုင်တွေကပြောလိုက်ပါတယ်။စနေနေ့ကနောက်ထပ်ရောဂါကူးစက်ခံရသူ953ယောက်ရှိခဲ့ပြီးတော့ဒီမတိုင်ခင်တောက်ချာနေ့ကတော့ရောဂါကူးစက်ခံသူဟာ428ယောက်ရှိတာကြောင့်စနေနေ့ဟာရောဂါကူးစက်မှုအရေအတွက်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာအများဆုံးဖြစ်တယ်ဆိုပြီးတော့တရုတ်အာဏာပိုင်တွေကပြောပါတယ်။နောက်ထပ်ရောဂါကူးစက်ခံသူအများစုဟာဒီဟူဘေးပြည်နယ်ဝူဟန်မြို့ကဖြစ်ပြီးတော့ဒီတမြို့ထဲမှာပဲရောဂါကူးစက်ခံသူ965ယောက်ရှိတာကြောင့်ဒီဖြစ်တဲ့သူအားလုံးရဲ့69ရာခိုင်နှုန်းကအဲ့ဒီမြို့ကဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာစနေနေ့ကနောက်ထပ်သေဆုံးသူအရေအတွက်ဟာစုစုပေါင်း365ယောက်ရှိခဲ့ပြီးတော့ဖေဖော်ဝါရီလအတွင်းမှာလူသေဆုံးမှုဒုတိယမြောက်အနည်းဆုံးဖြစ်တယ်လို့ပြောပါတယ်တောက်ကြနေတုန်းကတော့သေဆုံးသူ58ယောက်ရှိခဲ့တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်ကူးဆိုရင်တရုတ်နိုင်ငံမှာသေဆုံးသူအရေအတွက်ဟာ1890ထက်မနည်းရှိသွားခဲ့ပြီဖြစ်တယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်။ဟူဝေးပြည်နယ်ပြည်မှတ်မှာတော့ယောဂါကူးစက်ခံသူ3ယောက်ရှိခဲ့ပြီးတော့ဒါဟာယောဂါဖြစ်ပွားခြင်းကဆက်လို့ယောဂါကူးစက်မှုအနည်းဆုံးဖြစ်တယ်လို့လည်းဆိုပါတယ်။အခုဆိုရင်ကမ္ဘာနိုင်ငံပေါင်း50ကျော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း16000ကျော်သွားပြီဖြစ်ပြီးတော့အဲ့ဒီက8900ကျော်ကတရုတ်နိုင်ငံပြည်မှကြီးမှဖြစ်ပါတယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့သူ3900ကျော်လာတဲ့အတွက်ခရီးရန်ဖျားเจ้าတွေကိုပိတ်လိုက်ပါတယ်။စနေနေ့တနေ့ထဲမှာပိုးကူးစက်သူ800ကျော်ရှိတဲ့နောက်မှာအခုလိုဖျားเจ้าတွေကိုပိတ်ဖို့ဆုံးဖြတ်လိုက်ကြောင်းကိုရီးယားယောဂါကာကွယ်ထိန်းချုပ်ရေးဌာန KCDC ကပြောပါတယ်။အခုတိဒီယောဂါပိုးကြောင့်တောင်ကိုရီးယားမှာတည်ဆုံသူဟာ18ဦးလောက်ရှိပါတယ်။ဆိုးမျိုးမှာတော့ Yoidofu Gospel ခရီးရန်ဖျားเจ้าက YouTube ကတဆင့်ဝတ်ပြုနိုင်အောင်စီစဉ်ထုတ်လွှင့်ပေးခဲ့ပါတယ်။လူစုလူဝေးကတဆင့် virus ပိုးကူးစက်တဲ့အန်ဒီယေကိုရှောင်ရှားဖို့အခုလို online ကနေဝတ်ပြုနိုင်အောင်စီစဉ်ပေးတဲ့ဟာသိက္ကိုကောင်းတဲ့အစီအစဉ်ဖြစ်တယ်လို့ဖျားเจ้าပုံမှန်သွားလေးရှိသူတဦးကပြောပါတယ်။သတင်းဘက်ကရုံးပိတ်ရဲ့အတွင်းမှာဘာသာရေးပွဲတွေနဲ့တခြားပွဲတွေကိုရှောင်ပြီးတော့အိမ်ထဲမှာပဲနေကြဖို့ပြည်သူတွေကိုအစိုးရကသတိပေးထားပါတယ်။အခုလို down ကိုရီးယားနိုင်ငံတဝမ်းမှာဖျားเจ้า1900ကျော်ကိုပိတ်လိုက်ဖို့ဆုံးဖြတ်ချက်ကနှစ်ပေါင်း236နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်ပါတယ်။အထင်ကရခရီးယန်ဖျားเจ้าတွေကအွန်လိုင်းကတဆင့်ဝတ်ပြုဆုတောင်းမှုစီစဉ်ပေးထားပြီးတော့ဗုဒ္ဓဘာသာဖျားเจ้าတွေမှာလည်းဘာသာရေးပွဲတော်တွေကျင်းပဖို့ကိုဖြတ်သိမ်းခဲ့ပါတယ်ရှင်
။တရုတ်နိုင်ငံနဲ့နိုင်ငံအချို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်တည်ပြောက်ထိုးလာနေချိန်မှာပဲဩစတြေးလျထိုင်းနဲ့ဂျပန်နိုင်ငံတို့မှာလည်းဒီဗိုင်းရပ်စ်ကြောင့်လူသေဆုံးမှုတွေကိုစပြီးတော့တွေ့လာနေရပါပြီ။Diamond Princess အပျော်စီးသင်္ဘောပေါ်မှာယောဂထိန်းချုပ်ရေးအတွက်တည်တံ့ထားခံထားရတဲ့အသက်88နှစ်အရွယ်လူကြီးတူဩစတြေးလျနိုင်ငံပတ်ပြင်းမှာခွဲလွန်သွားတာကြောင့်ဩစတြေးလျမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးသေဆုံးသူဖြစ်ခဲ့ပါတယ်။အလားတူပဲထိုင်းနိုင်ငံမှာဆိုရင်လည်းနိုင်ငံခြားခီးသွားတူနဲ့ထိစပ်ခဲ့တဲ့အသက်35နှစ်အရွယ်ရောင်စီတူ ကိုရိုနာဗိုင်းရပ်စ်နဲ့သေဆုံးသွားခဲ့တာကြောင့်ထိုင်းမှာလည်းကိုရိုနာဗိုင်းရပ်စ်ကြောင့်ပထမအဦးဆုံးသေဆုံးသူရှိလာခဲ့ပါတယ်။ဂျပန်မှာဆိုရင်လည်းမြောက်ပိုင်းဟော့ကိုင်ဒိုချွတ်မှာအသက်80အရွယ်မျိုးသားတဦးကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသွားခဲ့ပါတယ်။အမေရိကန်ပြည်တော်စုမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးသေဆုံးသူရှိခဲ့ပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားလာမှုအတွက်အခြေအနေမှန်သမျှကိုအမေရိကန်အနေနဲ့ပြင်ဆင်ထားတယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကစနေနေ့ကပြောလိုက်ပါတယ်။နောက်ထပ်ဗိုင်းရပ်စ်ပိုကူးစက်ခံရမှုတွေဖြစ်လာနိုင်ခြင်းရှိမယ်လဲစိုးရိမ်ထိတ်လန့်နေဖို့မလိုဘူးလို့တော့သမ္မတထရမ့်ကပြောပါတယ်။ဝါရှင်တန်ပြည်နယ်မှာသေဆုံးသွားတဲ့အဲဒီလူနာဟာဆိုရင်အခုလိုယောဂကူးစက်ခံရခင်မှာခီးသွားတာမျိုးမရှိခဲ့ဘူးလို့အမေရိကန်ယောဂထိန်းချုပ်ရေး CDC ညွှန်ကြားရေးမှူးရောဘတ်ရက်ဖီလ်ကပြောပါတယ်။ဝါရှင်တန်ပြည်နယ်မှာတော့အုပ်ချုပ်ရေးမှူး J.S. Inslee ကရေးပေါ်အခြေအနေကြီးညာထားပြီးတော့ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့အတွက်ပြည်တွင်းကရှိသမျှအရေးမြင့်အားလုံးအသုံးပြုဖို့ကိုလည်းညွှန်ကြားထားပါတယ်။ဒီနိုင်ငံအပြင်ယောဂအစိုးဆုံးပြန့်နှံ့နေတဲ့အီတလီနဲ့တောင်ကိုရီးယားနိုင်ငံတို့ကိုဖြစ်နိုင်သမျှခရီးမသွားကြဖို့ကိုလည်းအမေရိကန်ပြည်ထောင်စုကသူ့နိုင်ငံသားတွေကိုအကြံပေးထားပါတယ်။အခုကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာစီးပွားရေးပြတ်ကပ်ဖြစ်လာနိုင်ခြင်းအပေါ်မှာလည်းစိုးရိမ်မှုတွေရှိလာနေပါတယ်ခင်ဗျာ။
American ဆေးကုမ္ပဏီတခုက Remdesivir ဆေးကိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရသူတွေမှာစမ်းသပ်သွားမယ်လို့ကြေညာပါတယ်။ California ပြည်နယ်အခြေစိုက် Gilead Sciences ဆေးကုမ္ပဏီက Remdesivir ဆေးကိုမတ်လအတွင်းမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရသူလူ1000လောက်နဲ့စပ်ပြီးတော့စမ်းသပ်မယ်လို့ပြောတာပါ။ကနဦးလူနာ400ကိုဒီဆေးကို9ရက်ကနေ10ရက်ထိပေးပြီးတော့စမ်းသပ်မှာဖြစ်ပြီးကျန်လူနာ600ကိုအုပ်စု3စုခွဲပြီးတော့စမ်းသပ်သွားမယ်လို့ Gilead Sciences ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီစမ်းသပ်မှုကိုကိုရိုနာဗိုင်းရပ်စ်အတင်ပြန့်ပွားခဲ့တဲ့တရုတ်ပြည်ဝူဟန်မြို့မှာအာဏာပိုင်တွေစိတ်သိပ္ပံပညာရှင်တွေနဲ့ပူးပေါင်းပြီးတော့ Gilead ဆေးကုမ္ပဏီက February လအတွင်းကစပြီးတော့စမ်းသပ်ခဲ့တာပါ။ဝူဟန်မြို့မှာစမ်းသပ်စင်တာနှစ်ခုဖွင့်ပြီးတော့စမ်းသပ်နေပြီးအခုတတိယမြောက်အဖြစ် Nebraska ပြည်နယ် Omaha မြို့ကNebraska တက္ကသိုလ်စိတ်သိပ္ပံစင်တာမှာရေရှည်သုတေသနပြုလုပ်သွားဖို့ရှိပါတယ်။နောက်ထပ်စမ်းသပ်စင်တာတွေကိုအာရှတိုက်နိုင်ငံတွေနဲ့ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုနှုန်းမြင့်မာတဲ့နိုင်ငံတွေမှာဖွင့်လှစ်လှုပ်ဆောင်သွားမှာလည်းဖြစ်ပါတယ်။ဒီစမ်းသပ်မှုရဲ့ရည်ရွယ်ချက်က COVID-19 ကိုရိုနာဗိုင်းရပ်စ်ပိုးကိုတိုက်ဖျက်ရမှာရေတို့ကုတုံးကထိရောက်မှုရှိမလားဆိုတာကိုလေ့လာသွားမှာဖြစ်တယ်လို့ဂျီလီယက်ဆေးကုမ္ပဏီအကြီးတန်းအရာရှိတဦးကသတင်းတောက်တွေကိုပြောပါတယ်။
ဒီ American Tan ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ရေကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုတောင်ကယ်လိုင်းနားပြည်နယ်မှာစနေနေ့ကကျင်းပခဲ့တဲ့ဒီမိုကရက်ပါတီအတွက်အကျိုးရွေးကောက်ပွဲမှာတော့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အနိုင်ရသွားပါတယ်။အခုလိုဂျိုးဘိုင်ဒန်အနိုင်ရသွားတဲ့အတွက်လာမယ့်အင်္ဂါနေ့ကြာရင်ပြည်နယ်14ခုမှာကျင်းပမယ့်ဒီပါတီအတွက်အကျိုးရွေးကောက်ပွဲတွေအတွက်လည်းရှိန်ဟုံရသွားခဲ့ပါတယ်မဲဆန္ဒနယ်60ရာခိုင်နှုန်းကိုရေးတွက်ပြီးချိန်မှာတော့ဒီဂျိုးဘိုင်ဒန်ကမဲအရေးအတွက်50ရာခိုင်နှုန်းနဲ့အများဆုံးရရှိထားပြီးတော့ဗမာအထက်လွှတ်တော်မက်ဘာနီဆန်ဒက်စ်က19ရာခိုင်နှုန်းနဲ့ဒုတိယဘီလီယနာတရေကြီးတော့မ်စတီယာက17ရာခိုင်နှုန်းနဲ့တတိယရခဲ့တာဖြစ်ပါတယ်ဒုသမအောင်ဂျိုးဘိုင်ဒန်ဟာပထမဆုံးကျင်းပခဲ့တဲ့ဒီမိုကရက်ပါတီတွင်အကျိုးရွေးကောက်ပွဲ3ခုမှာအနိုင်မရခဲ့တာကြောင့်တကယ်လို့သာသူ့အနေနဲ့မနေ့ကကျင်းပခဲ့တဲ့ဒီဒီတောင်ကယ်လိုင်းနဲ့ပြည်နယ်ကအကျိုးရွေးကောက်ပွဲကိုအနိုင်မရခဲ့ဘူးဆိုရင်တော့ဒီမိုကရက်ပါတီရဲ့သမားလောင်းဖြစ်လာဖို့အခြေအနေမရှိတော့ဘူးဆိုပြီးတော့အကဲခတ်အတော်များများကသုံးသက်ပြောဆိုနေကြတာဖြစ်ပါတယ်။ဒါပေမဲ့တောင်ကယ်လိုင်းနဲ့ပြည်နယ်မှာအနိုင်ရပြီးတဲ့နောက်မှာတော့ဂျိုးဘိုင်ဒန်ဟာအလားအလာကြီးကောင်းလာခဲ့ပြီးတော့သူ့ကိုထောက်ခံသူတွေနဲ့လည်းကိုလံဘီယာမြို့မှာအောင်ပွဲခံခဲ့ပါတယ်။တောင်ကယ်လိုင်းနဲ့ပြည်နယ်မှာအာဖရိကနယ်ပါးတွေအများပြားနေထိုင်ကြတာဖြစ်ပြီးတော့ဒီထဲကအများစုဟာသမားအိုဘားမားဆိုရလက်ထက်မှာဒုသမားလုပ်ခဲ့တဲ့ဂျိုးဘိုင်ဒန်ကိုထောက်ခံကြတာဖြစ်ပါတယ်။ဘီလီယနာတရေကြီးစတေယာကတော့တောင်ကယ်လိုင်းနဲ့ပြည်နယ်မှာအနိုင်မရပြီးတဲ့နောက်ရွေးကောက်ပွဲကိုဆက်မပြိုင်တော့ပဲနှုတ်ထွက်လိုက်ပြီဖြစ်ပါတယ်ခင်ဗျာ
အာဖဂန်အစိုးရအနေနဲ့တာလီဘန်အကျဉ်းသား9000ကိုပြန်လွှတ်ပေးဖို့ကတိပေးမထားဘူးလို့အာဖဂန်သမ္မတအာရှရက်ဂါနီကဒီကနေ့ပြောပါတယ် အမေရိကန်ပြည်ထောင်စုနဲ့တာလီဘန်တပုံအဖွဲ့အစည်းသမိုင်းဝင်ငင်းငင်းသဘောတူစာချုပ်တရက်ကိုကာတာနိုင်ငံဒိုဟာမြို့မှာစနေနေ့ကလက်မှတ်ရေးထိုးပြီးတဲ့နောက်မှာသူကအခုလိုပြောလိုက်တာပါ။အာဖဂန်တာလီဘန်ငင်းငင်းဆွေးနွေးပွဲတွေဆဖို့အတွက်တာလီဘန်အကျဉ်းသားတွေပြန်လွတ်ဖို့ကမဖြစ်မနေလှုပ်ဆောင်ဖို့လိုအပ်တဲ့အချက်တစ်ခုမဟုတ်ဘူးလို့သမရဂါနီကဒီကနေ့ကဘူးမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။ဒါပေမဲ့ဒီအချက်ကိုနောက်လာမယ့်ဆွေးနွေးပွဲတွေမှာထည့်ပြီးတော့ဆွေးနွေးသွားမယ်လို့လည်းသူကပြောပါတယ်။အကျဉ်းသားတွေပြန်လွတ်ဖို့ကအမေရိကန်နဲ့မသက်ဆိုင်ပဲအာဖဂန်အစိုးရမှသာအာဏာရှိတာဖြစ်ကြောင်းလည်းသူကပြောပါတယ်။အာဖဂန်အစိုးရအနေနဲ့အကျဉ်းသားဖလေကြီးနဲ့ပတ်သက်တဲ့ဘယ်လိုဖိအားပေးမှုကိုမှလက်ခံမှာမဟုတ်ဘူးလို့သမရဂါနီကပြောတာပါ။အမေရိကန်ပြည်ထောင်စုနဲ့တာလီဘန်တပုံအဖွဲ့အစည်းသမိုင်းဝင်ငင်းငင်းသဘောတူစာချုပ်တရက်ကိုကာတာနိုင်ငံဒိုဟာမြို့မှာစနေနေ့ကနိုင်ငံပေါင်း20လောက်ကကိုယ်စားလှယ်တွေရှိမှလက်မှတ်ရေးထိုးခဲ့ပါတယ်။ဒီသဘောတူစာချုပ်အရနိုင်ငံတွင်းအပီးတိုင်အပြည့်ခတ်ရစဲရေးသဘောတူညီချက်နဲ့အာဏာခွဲဝေရေးစတဲ့အချက်တွေပေါ်မှာရှေ့ဆက်ဆွေးနွေးသွားဖို့လမ်းပွင့်သွားတာဖြစ်ပါတယ်။အခုလိုအမေရိကန်နဲ့တာလီဘန်အကြားငင်းငင်းလက်မှတ်ရေးထိုးလိုက်တဲ့အတွက်18နှစ်ကြာအာဖဂန်စစ်ပွဲကိုအဆုံးသတ်စီမှာဖြစ်တယ်လို့အမေရိကန်တပ်တွေကလည်းအာဖဂန်ကနေတဖြည်းဖြည်းချင်းပြန်ယူသိမ်းနိုင်မှာဖြစ်ပါတယ်။
ရုရှားနိုင်ငံအနေနဲ့စီးရီးယားရေးကိစ္စမှာမပါဝင်ပဲဘေးထွက်နေဖို့တူရကီသမ္မတအာဒဝန်ကစနေနေ့မှာပြောလိုက်ပါတယ်။ဒါပြင်တူရကီတပ်တွေအနေနဲ့စီးရီးယားပြဿနာကိုသူတို့ဘာသာသူတို့ကင်တွဲဖြေရှင်းမယ်လို့ပြောလိုက်ပြီးစီးရီးယားနိုင်ငံကိုလည်းသူကတတိပေးလိုက်ပါတယ်။တူရကီတပ်တွေစီးရီးယားနိုင်ငံတဲကိုဝန်ထမ်းဟာစီးရီးယားပြည်သူတွေရဲ့တောင်းဆိုချက်ကြောင့်ဖြစ်ပြီးစီးရီးယားသမ္မတအာဆတ်ရဲ့တောင်းဆိုမှုကြောင့်မဟုတ်ဘူးလို့သမ္မတအာဒဝန်ကပြောပါတယ်။စီးရီးယားနိုင်ငံအနောက်မြောက်ပိုင်းကအစ်တလီပြည်နယ်ထဲမှာစီးရီးယားဘက်ကတိုက်ခိုက်မှုတွေကြောင့်တူရကီတပ်ဖွဲ့ဝင်34ယောက်အခုသတင်းမှတ်တွင်သေဆုံးသွားခဲ့ပြီးဒါကိုတုံ့ပြန်တဲ့အနေနဲ့စီးရီးယားတပ်တွေကိုပြန်ပြီးလက်တုံ့ပြန်ခဲ့တယ်လို့လည်းသမ္မတအာဒဝန်ကပြောပါတယ်။တူရကီတပ်တွေရဲ့တိုက်ခိုက်မှုကြောင့်အစ်တလီနဲ့လက်ဘိုဒေတာတွေမှာစီးရီးယားစုရကိုထောက်ခံတဲ့တပ်ဖွဲ့ဝင်26ယောက်သေဆုံးခဲ့တယ်လို့စီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်။တူရကီကရုရှားစုရကိုဘေးထွက်နေဖို့ပြောနေပေမဲ့အစ်တလီခရိုင်ထဲမှာဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းရုရှားစစ်လေယာဉ်တွေကစီးရီးယားတပ်တွေကိုအကူအညီပေးခဲ့တယ်လို့လည်းပြောပါတယ်။စီးရီးယားနိုင်ငံမှာတိုက်ပွဲတွေအရှိန်မြင့်လာနေတာကစိုးရိမ်စရာအကောင်းဆုံးအခြေအနေတစ်ခုကိုရောက်ရှိနေပြီးတော့ချက်ချင်းအပြည့်ရကြဖို့ကိုလည်းကုလသမဂ္ဂအတွင်းဘူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောလိုက်ပါတယ်။ဒီချိန်ထဲမှာပဲစီးရီးယားနိုင်ငံကဒုက္ခသည်ပြဿနာကိုရင်ဆိုင်နေရတဲ့တူရကီနိုင်ငံကသူတို့နိုင်ငံထဲမှာရှိတဲ့စီးရီးယားဒုက္ခသည်တွေကိုဥရောပကိုသွားဖို့အတွက်ခွင့်ပြုလိုက်မယ်လို့သမ္မတအဒိုဝန်ကချိန်ချောက်ထားပါတယ်။တူရကီနဲ့ဂရိနိုင်ငံနယ်စပ်မှာဒုက္ခသည်13,000လောက်ရောက်ရှိနေပြီးတော့ဒုက္ခသည်တွေနဲ့ဂရိလုံခြုံရေးရဲတပ်ဖွဲ့တွေလည်းပဋိပက္ခတွေဖြစ်ခဲ့ပါတယ်။တူရကီနိုင်ငံအနေနဲ့စီးရီးယားနိုင်ငံကနေဒုက္ခသည်တွေကိုလက်ခံပေးဖို့တူရကီနဲ့ဥရောပသမဂ္ဂတို့2016ခုနှစ်ကသဘောတူထားတာဖြစ်ပြီးတော့အပြန်အလှန်အနေနဲ့ EU ကတူရကီကိုဒေါ်လာဘီလီယံပေါင်းများစွာအကူအညီပေးသွားဖို့သဘောတူထားတာဖြစ်ပါတယ်ခင်ဗျာ။
မလေးရှားပြည်ထောင်စုဝန်ကြီးဟောင်းမူဟီဒနီယာစင်ဟာဒီကနေ့တနင်္ဂနွေနေ့မှာဝန်ကြီးချုပ်အဖြစ်ကျန်းသစ္စာကျင်းဆိုပါရတယ်။အသက်64နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်မဟာတီးယာမိုဟာမက်ယာဒူးကနှုတ်ထွက်စာတင်ပြီးတဲ့နောက်မှာမလေးရှားပြည်ရင်ကမူဟီဒန်ကိုဝန်ကြီးချုပ်အဖြစ်ရွေးချယ်ခန့်လိုက်တာပါ။မူဟီဒန်ဟာဝန်ကြီးချုပ်တာဝန်တွေကိုအပြည့်အဝထမ်းရွက်သွားမှာဖြစ်ကြောင်းဒီကနေ့ဘုရင်ဆူလ်တန်အဗ်ဒူလာဆူလ်တန်နာမက်ရှာရှေ့မောက်မှာကျန်းသစ္စာကျင်းဆိုခဲ့ပါရတယ်။သူဟာဝန်ကြီးချုပ်တာဝန်တွေကိုတနင်္လာနေ့စပြီးတော့ထမ်းဆောင်သွားမှာဖြစ်ကြောင်းလဲဝန်ကြီးချုပ်ရုံးကထုတ်ပြန်ကြေညာပေမဲ့တခြားမှတ်ချက်တစုံတရာတော့ပေးမထားပါဘူး။ဝန်ကြီးချုပ်ဟောင်းမဟာတီးယားကသူ့ယာဒူးဆက်ခံမဲ့သူအဖြစ်အန်ဝါအစ်ဘရာဟင်ကိုယာထားတာပါ။ဒါပေမဲ့အန်ဝါအစ်ဘရာဟင်ကိုအာဏာလွှဲမပေးရအောင်အစိုးရအသစ်ဖွဲ့ဖို့ဝန်ကြီးချုပ်မဟာတီးယားရဲ့ပါတီနဲ့အတိုက်ခံအဖွဲ့တွေကအဖွဲ့ဝင်တချို့ကြားမှာဆွေးနွေးမှုတွေကြောင့်ဝန်ကြီးချုပ်မဟာတီးယားယာဒူးကနှုတ်ထွက်ခဲ့ပါတယ်။နှစ်ပေါင်း60နီးပါးအုပ်ချုပ်ခဲ့တဲ့အာဏာရပါတီဟောင်းဖြစ်တဲ့ညီညွတ်တော်မျိုးသားအစည်းအရုံး UMNO ကလည်း Islamic Party ဖြစ်တဲ့ PAS နီးတူမူဟီဒင်ကိုထောက်ခံထားတာပါအခုလိုဘရင်ရဲ့ဆုံးဖြတ်ချက်အပေါ်ကိုမကြေနပ်တဲ့အတွက်စနေနေ့ကမြို့တော်ကွာလာလမ်ပူမှာလူ200လောက်စုဝေးဆန္ဒပြခဲ့ကြပါတယ်ရှင် Direct from Washington The Voice
of America VOA တနင်္ဂနွေနေ့ညရက်ထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရရနိုင်တဲ့မတ်မြသတင်းအောင်လို့ပြောပြပေးခဲ့ကြတာပါရှင်အခုဆက်ပြီးတော့နားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးဒီကလရန်စီမံကိန်းကကာအတိုက်ခိုက်ခံရတဲ့သတင်းနဲ့စကြပါမယ်မြန်မာနဲ့အိန္ဒိယအစိုးရတို့အချင်းချင်းပူးပေါင်းဆောင်ရွက်တဲ့ကလရန်စီမံကိန်းမှာသုံးမဲ့လောင်စာဆီနဲ့စားနပ်ရိက္ခာတဲတဲ့စနေပိန်တက်ကုန်တင်ကားကိုချင်းပြည်နယ်ပလက်ဝမြို့နယ်အတွင်းရခိုင်လက်နက်ကိုင်အဖွဲ့ AA ကမနေ့ကမီးတင်ရှို့လိုက်တယ်လို့ချင်းပြည်နယ်အစိုးရဘက်ကပြောပါတယ်။မြန်မာစစ်တပ်နဲ့ AA အဖွဲ့တို့ကြားစစ်ရေးတင်းမာနေတဲ့အခြေအနေကြောင့်လုံခြုံရေးအားနည်းလို့စီမံကိန်းဟာတတ်မှတ်ရက်အတွင်းပြီးစီးနိုင်တဲ့အခြေလက်မရှိတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါ ချင်းမြင့်နဲ့ပလက်ဝါမြို့နယ်မှာကလတန်စီမံကိန်းတည်ဆောက်ရေးလုပ်ငန်းခွင်အသုံးပြုဖို့စက်သုံးစီနဲ့ဆန္ဒရိက္ခာတင်ဆောင်လာတဲ့ဆန္ဒပိန်းရင်ကိုပလက်ဝါမြို့မြောက်ခင်မှာရခိုင်လက်နက်ကိုင်အဖွဲ့ကနေမိရှုဖျက်ဆီးခဲ့တယ်လို့ချင်းမြင့်နယ်ဆိုရဖွဲ့စီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ
်မနေ့ကခန္ဓာကြီးဝန်ကြီးလာမှာဆန္ဒပိန်းကမိရှုခါနဲ့အခုကျွန်တော်မြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံဒီဇွန်ပူလန်းဖောက်နေလမ်းဖောက်နေတဲ့အဲဒီအိန္ဒိယဆိုင်ကနေပြီးတော့သူတို့ရဲ့ဆက်ရံတရားတွေမောင်းဖို့သူတို့ရဲ့ဝန်ထမ်းတွေစားဖို့အဲ့ဒါကိုဒီစစ်တေကြောက်တော့ကတဲရတာခက်ခဲဖြစ်တဲ့အတွက်ပခုတ်ခူကနေပြီးတော့ဒီဇယ်စီနောက်ကအောက်တင်းစီနောက်ဆန်စီစားပေးပါနော်ဒီအရာဒီကိုဖယ်လာတော့ဆက်နှစ်ပိတ်ကအကြည့်ဘလဝရောက်ခါနေ15မိုင်ဟိုဒီဘလဝမှာတဲမှတ်120နားလေးမှာအဲ့ဒီအဖို့ရရက်တက်ပြီးတော့မှအဲ့ဒီကားကိုဆစ်ဆီးပြီးတော့ဒီရှုလိုက်တာပေါ့နော်ဟို73စီပါလေတော့မိရလည်းချက်ချင်းလောင်ပြီးတော့ကားကစကယ်လီတန်ပဲကျန်တော့ဆက်နှစ်ပိတ်က
ဖေဖော်ဝါရီ29ရက်နေ့ပခုတ်ကူဘက်ကတင်ဆောင်လာတဲ့73စီနဲ့ဆန္ဒရိက္ခာတင်ရင်ကိုပလက်ဝါမြို့နယ်မိုင်တန်120နီးမှာမိရှုဖျက်ဆီးလိုက်တာလို့သူကဆိုပါတယ်။စီမံကိန်းအတွက်အသုံးပြုမဲ့လောင်စာစီနဲ့ရိက္ခာတင်ရင်မိရှုလိုက်တာနဲ့ပတ်သက်လို့အေးပြောခွေရခိုင်ဒုက္ခကတော့
လို့လို့စီတော့ကျွန်တော်အသေးစိတ်တော့မသိသေးဘူး။ဒါမဲ့လို့ဖေကြတာကတော့ဒီကျွန်တော်တို့ကတော့ထုတ်ပြန်ချက်တွေလည်းအချင်းချင်းထုတ်ထားပြီးအဲ့လိုမျိုးတခုခုနေယူသွားလာမယ်ဆိုလို့ရှိရင်ဒီစစ်ဖြစ်နေတဲ့နေရာတွေမှာအကြောင်းကြားပြီးမှသွားလာပါဆိုတဲ့ဥစ္စာကိုကျွန်တော်တို့ကကတာအချင်းချင်းဟိုထုတ်ပြန်နေတဲ့တုံးပြောထားတာရှိတယ်။စစ်ဖြစ်နေတဲ့နေရာထဲမှာတည်မပေးသေးအဲ့လိုမျိုးသွားလာလို့ရှိရင်တော့နေချင်းတပ်ဖွဲ့တွေကတော့သူတို့ဟိုလုံးတဲ့လုံးခိုက်တာတော့လုံးပါ
2019ခုနှစ်နိုဝင်ဘာလ30ရက်နေ့မှာပလက်ဝမီဆိုရာလမ်းစီမံကိန်းအတွက်တည်ဆောင်လာတဲ့တင်မောကိုအေရခိုင်လက်နက်ကင်ဖွဲ့ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ပြီးခဲ့တဲ့မလ16ရက်နေ့တုန်းကကလတန်မြစ်ကူးသရားတွေအုံပြုဖို့ရန်ကုန်ကနေတင်ပေါ်နဲ့တည်ဆောင်လာတဲ့သရားတန်ပေါင်းတန်ချိန်300နီးပါးကို AA ဖွဲ့ကနေမိရှုဖြည့်ဆည်းခဲ့ပါတယ်။ဒီလိုပြစ်ခတ်ရတာဟာပစ္စည်းတင်ဆောင်မှုမှာ AA ဖွဲ့ကိုအကြောင်းကြားမှုမရှိသလိုစစ်တပ်ရဲ့လက်နက်ရိခတ်တင်တင်ပေါ်တွေပါလာလို့ပြစ်ခတ်ရတာဖြစ်တယ်လို့ AA တာဝန်ရှိသူတွေကပြောပါတယ်။ဒီလိုလုံခြုံရေးရစိုးရိမ်နေရတဲ့အခြေအနေတွေကြောင့်မြန်မာနဲ့အိန္ဒိယနိုင်ငံဆိုးရွားတို့ပူးပေါင်းဆောင်ရွက်နေတဲ့ကလတန်ဘက်ဆုံစီမံကိန်းဟာတမန်ရဲ့ပြည်စည်းအောင်မလုပ်ဆောင်နိုင်ဘူးလို့စီပင်ဝန်ကြီးဦးစိုးထက်ကဆက်ပြောပါတယ်
။အိန္ဒိယဆိုးရွားနဲ့မြန်မာဆိုးရွားရဲ့လုပ်တဲ့စီမံကိန်းပေါ့နော်2019လောက်ကဟိုလုပ်တဲ့စီမံကိန်းပေါ့အခု2020ဟိုမေလဆိုပြီးရမယ့်စီမံကိန်းမြန်မာအိန္ဒိယနဲ့မလုံခြုံတာနဲ့အဲဒီဝန်ထမ်းတွေတို့လက်လုပ်လို့မရတာနဲ့အဖန်ခံရတာနဲ့အဲ့လိုမျိုးတွေကြောင့်နှောင့်နှေးကျနေပြီးတော့ဒီသူရမူလတမထားတဲ့2020မေလမှာပြောင်းလောရမယ့်စီမံကိန်းမှာဒီနောက်ကျနေပြီပေါ့နော်
။ဒါအပြင်ချင်းမြင့်နယ်ပလဝါမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်ဖေဖော်ဝါရီပထမပတ်ကစပြီးတော့ကြောက်တော့ပလဝါရေလန်းချောင်းတွာလာမှုရပ်ဆိုင်းခဲ့တာပါ။လက်ရှိပလဝါမြို့နယ်မှာအခြေခံစားသောက်ကုန်တွေဈေးသက်နေတယ်လို့ဒေသခံကုကျော်မြင့်ကပြောပါတယ်။
ကစားပါကုန်တော့ကလုံးစင်းုံနေနေတာလေ။အေးဘာမှမရှိဘူးကိုစံတော်ပါလို့ဆိုရင်လည်းပြတ်ကုန်ပြီ။ဒီတက်တော့ဘာလို့ဆိုရင်လည်းတပိတ်တာကို6000တက်တော့ဆိုရင် 4000 အဲ့လောက်တောင်ပြင်းနေပြီ။
တိုင်းနဲ့ပြည်နယ်နဲ့ကချင်းပြည်နယ်ဟာဖွံ့ဖြိုးမှုနောက်ကျဆုံးနဲ့လမ်းပန်းဆက်သွယ်ရေးခက်ခဲဆုံးပြည်နယ်လည်းဖြစ်ပါတယ်။မြန်မာစစ်တပ်နဲ့အေအေတို့ကြားစိုက်ပွဲဖြစ်ပွားနေမှုကြောင့်ပလဝါမြို့နယ်ဟာညမဆွေရအမိတ်ထုတ်ပြန်ထားတဲ့အပြင်အင်တာနက်လိုင်းတွေလည်းဖေဖော်ဝါရီလ3ရက်နေ့ကစလို့ဖြတ်တောက်ချင်းခံစားရပါတယ်ခင်ဗျာ။
နိုင်ငံရင်ပြောပြခဲ့တာပါရှင်အခုမြန်မာရေဆွေးနွေးခန်းအစီအစဉ်နာဆင်ချိန်ရောက်ပါပြီတရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုဟာဥရောပအာဖရိကတွေအထိပြန့်နှံ့ရောက်ရှိနေပေမဲ့လို့တရုတ်နဲ့မိုင်းထောင်ချီပြီးတော့နေချင်းထိစပ်နေတဲ့မြန်မာနိုင်ငံမှာတော့ကူးစက်ပြန့်နှံ့မှုသိပ်မကြားရသလိုယောဂဖြစ်တဲ့ဆိုတဲ့လူနာလည်းမတွေ့ရသေးဘူးလို့သိရပါတယ်မြန်မာနိုင်ငံကျန်းမာရေးဆောင်ရှောက်မှုသိပ်ကောင်းနေလို့လားရှာဖွေဖော်ထုတ်မှုညံ့လို့လားမြန်မာအရေးသုံးသပ်သူဒေါက်တာတင်မောင်တန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်။ Yeah ဦးတင်မောင်သားဆရာဒီပြင်းရောဆရာကိုကျွန်တော်ဆရာဝန်တယောက်အနေနဲ့ဆက်သွယ်မြင်းမြန်းလို့တာဖြစ်ပါတယ်အဓိကအကြောင်းအရာကတော့ဒီတရုတ်ပြည်ကစတင်လိုက်တဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပါတယ်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံဟာတိတ်အင်းဒီချင်းစိတ်နှိစက်တဲ့နိုင်ငံဖြစ်ပါတယ်နေဆက်ဒေသချင်းဆက်ဆက်နဲ့မိုင်းမောင်းထောင်ချီပြီးဆက်ဆက်နေတယ်နောက်ပြီးတော့နေဆက်ဖြတ်တဲ့ gate ဆိုတာလည်းပဲတနေ့ရက်ရက်ဖြတ်လို့ဖို့လိုတာမဟုတ်ပါဘူးရွာတရွာထဲမှာခလဲကနေဆက်ဖြတ်နေဆက်မြင်းကဖြတ်နေတဲ့အိမ်တိမ်ထဲမှာအိမ်အင်ယူကန်ကဒီဘက်မှာအင်အဖေခန်ကဟိုဘက်မှာဆက်ပြင်းဖြစ်နေတာလေအများကြီးရှိရကိစ္စပါဒီနေဆက်ကဆိုတော့လောက်နေဆက်ချင်းတွေ့နေတဲ့ဒေသမှာကမ္ဘာနိုင်ငံတွေကိုရိုနာဗိုင်းရပ်စ်ကူးစက်မှုဖြစ်ပွားမှုနဲ့နှိုင်းယှဉ်လိုက်မြန်မာပြည်မှာမရှိဆုံးအ ਨੇ ဆုံးဖြစ်နေတာတွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အမှန်ရက်လားဗမာဘက်က မန္တကယ်ဆန်းစစ်ကြည့်နိုင်ရလားဆိုတာမေးချင်တာဖြစ်ပါတယ်ပထမဆုံးဆရာသိထားတဲ့မြန်မာနိုင်ငံကျန်းမာရေးဌာနကထုတ်ပြန်တဲ့ဒီရောဂါနဲ့ပတ်သက်တဲ့အခြေအနေကိုဆရာဘယ်လောက်သိထားပါလဲဆရာ
ဆရာရုပ်အားဖြင့်တော့ဟိုဒီလိုတုတ်ကွေးတွေပါလေဖြစ်တယ်ပေါ့နော်ဆိုရင်ကျွန်တော်တို့ကိုရိုနာဗိုင်းရပ်စ်မတိုင်ခင်တည်းကတော့ကျန်းမာရေးဝန်ကြီးဌာနကလင်းနဲ့ထားပြီးလုပ်လေလုပ်ထားရှိပါတယ်ဥမာလင်းနေမှာကျွန်တော်တို့ဒီကိုပူချိန်တွေကိုရှာဖွေတဲ့ဟာမျိုးစစ်ဆေးတဲ့ဟာမျိုးကျွန်တော်တို့ပြန်သွားတဲ့ခါနိုင်ငံသားခီးတရားတွေပြန်လာတဲ့ခါမျိုးတွေမှာလည်းအဲတွေ့ရလေးရှိတယ်လေအဲ့တော့တကယ်တွေ့ပြီဆိုလို့ရှိရင်လည်းကျွန်တော်တို့ဟိုတိတိချာချာလေးတော့စနစ်တကျလေးအဲလုပ်တွေလုပ်တာရှိပါတယ်ကျွန်မရဲ့ဘူးဌာနအနေနဲ့ဆိုလို့ရှိရင်တော့ဆိုတော့အတတ်နိုင်ဆုံးတော့တုတ်ပြန်ဆောင်ရဖို့လုပ်နေတယ်အဲတခုကျွန်တော်တို့တစ်ဖက်မှာလည်းအားမရကြတဲ့ပြောဆိုတာမျိုးလည်းကြားရတယ်ပေါ့နော်ဆိုတော့ဘာလို့လဲဆိုတော့ဥမာအဖြစ်နဲ့ဆက်ချင်းဆက်ဆက်နေပြီးတော့အဲနေဆက်ကိုမပိတ်ဘူးလားလို့ပြောတဲ့ဟာမျိုးပေါ့နော
်နေဆက်ကလည်းပျက်ခတ်တာကိုတကယ်တော့ကျွန်တော်လည်းအဲ့ဒါကိုမေးနေတာဆရာလေးစိတ်အဝင်ထွက်ဆိုရင်တော့ဒီနေရာကတော့ပိတ်ဖီးစားတဲ့ facility လည်းပဲထားနိုင်တယ်အဲ့ဒီနေဆက်မှာမိုင်းထောင်ချီပြီးဆက်ဆက်နေတာဘယ်လိုလုပ်ပြီးတော့အဲ့ဒီဟာကိုမမကန်စစ်စစ်နိုင်တယ်လို့ပြောလို့ရမှာလဲဆရာနော
်အဲနေဆက်ကိုဟိုကြောင်ချီပြီးရှိတယ်ဆိုရင်ဘယ်လိုဖြစ်တာကဒီဝူဟန်ကအရှေ့ပိုင်းပေါ့နော်ကျွန်တော်တို့ဒီဘက်ကနေဆက်ကတရုတ်ပြည်အနောက်ပိုင်းပေါ့အဲ့တော့တရုတ်ပြည်နဲ့အရှေ့နဲ့အနောက်ဆိုတာကကျွန်တော်တို့အတော်လေးဝေးกว่าသေးတယ်ဗျနိုင်ငံချင်းတော့ဆက်ဆံနေတာပြောတာကျွန်တော်လေးရင်နဲ့သွားမယ်ဆိုလို့ရှိတော့ကျွန်တော်ချင်းနဲ့9နာရီ6နာရီ9နာရီခီးလောက်ရှိတယ်ဒါကြောင့်မို့တရုတ်ပြည်နဲ့ဆက်ဆက်လိုက်တယ်လို့ပြောပေမဲ့ပိုပြီးတိတိကျကျပြောရင်ဝူဟန်နဲ့အဆက်ဆက်ရှိလားဆိုတာပုံပြီးမှန်တယ်ပုံပြီးပြောတင်တယ်လို့ကျွန်တော်ထင်တယ
်အဲဒီကျမရေးဝန်ကြီးဌာနကဒီ February 23ရက်နေ့ထုတ်တဲ့အထက်မှာတော့မြန်မာနိုင်ငံမှာကူးစက်ဖြစ်ပွားသူလုံးဝမရှိသေးဘူးဆိုတဲ့သဘောမျိုးကြေထားတာတွေ့ရပါတယ်အဲ့လောက်ထိကောမှန်နိုင်ပါလားရော
အဲမြန်မာနိုင်ငံမှာကူးစက်မှုမရှိဘူးလို့ဆိုလို့တဲ့စာကြောင်းပေါ်မှာနားလည်မှုပေါ်မှာမူတည်ပါပေါ့နော်ကျမဝန်ကြီးဌာနတို့ဌာနလေးနဲ့ပြောရတာဆိုလို့ရှိရင်တော့သူတို့စစ်ဆေးမိသည်များအဲမှာတော့မတွေ့သေးဘူးဆိုတဲ့အဓိပ္ပာယ်ပါ။เนาะမြန်မာတိုင်းကလုံးမှာမရှိဘူးလို့ပြောတဲ့အဓိပ္ပာယ်လို့ကျွန်တော်ကမယူပါဘူး။เนาะဒါကြောင့်မို့ပြားသောအဖြစ်ပြောရတဲ့အခါမှာတော့မြန်မာနိုင်ငံမှာသူတို့စစ်ဆေးသည်များမတွေ့သေးဘူးဆိုတဲ့အဓိပ္ပာယ်ပါ။ဒါပေမဲ့အဲမာတောင်ကိုရီးယားကနေအဲအမျိုးသမီးကြောင့်ဒီတောင်ကိုရီးယားလာတဲ့တူရစ်ကြောင့်မြန်မာပြည်ကိုလာတယ်တွေ့တယ်ပြန်သွားတယ်အဲ့ဒီနေရာလူနဲ့ဆက်ဆက်ခဲ့တဲ့လူတွေဘယ်လိုရှိတယ်ဆိုတော့တောင်ကိုရီးယားနေပြန်ပြီးသတင်းပို့ပေးတယ်မြန်မာနိုင်ငံကျမ်းမာရေးဌာနကသွားပြီးတော့ကြည့်တယ်ပေါ့နော်ကြည့်တယ်ဆက်ဆက်တယ်ဆိုတော့ကြည့်ရတာကတော့ကျွန်တော်ထင်တယ်အိမ်မှာပဲအဲဒီလူတွေကိုစောင့်ကြည့်တဲ့တသက်ထားပြီးစောင့်ကြည့်တဲ့သဘောမျိုးရှိနေမယ်ထင်တယ်ကျမ်းမာရေးပညာပေးတော့ပေးခဲ့တယ်ဆိုတော့ဒါတဲ့ပို့ပြီးလုပ်ဖို့လိုမလားပေါ့နော်ဒီလိုထိတွေ့ခဲ့တဲ့လူတွေဥမာအားဖြင့်ဒီပါဆိုလို့ရှိရင်အဲ့ဒီလိုထိတွေ့ခဲ့တယ်ဆိုလို့ရှိရင်ကိုเนาะကျွန်တော်တို့14ရက်လောက်ကထားတဲ့နေရာလေးရှိတယ်ဥမာအဖြစ်မန္တလေးမှာဝူဟန်ကပြန်တဲ့လူတွေအတွက်ထားတဲ့နေရာကိုဖွင့်တယ်ရန်ကုန်မှာဖွင့်တယ်လို့ကျွန်တော်ဒီဘာအနေမကြားသေးဘူးပေါ့ပြင်ဆင်တာရှိသလားပေါ့မန္တလေးမှာပြင်ဆင်တဲ့ကော်မတီဖွင့်တယ်ရန်ကုန်မှာဖွင့်သလားပေါ့เนาะပြီးရင်တူရစ်အခုပြောရတယ်ပြုတ်အကူရခီးသွားတွေလာသွားတယ်ဖြစ်လာတယ်ဆိုရင်အဲ့ဒီ tourism site လို့ပြောတဲ့ပကံညောင်ဦးเนาะပြီးတော့တောင်ကြီးအင်းလေးအစဒီသားတွေမှာရောဒီလိုပြင်ဆင်ချက်တွေအသင့်ထားသလားပေါ့เนาะအဲ့တော့ quarantine လုပ်တယ်ပေါ့เนาะလူတွေကိုတီးကြထားလိုက်မယ်လို့ဆိုရင်အဲ့ဒီအတွက်ပြင်ဆင်ထားမှုမှာကျွန်တော်တို့သတင်းမတွေ့ရမန္တလေးကလွဲပြီးကြံတာမတွေ့ရ
ဟုတ်ကဲ့အဲ့အဲ့ဒီဟာကျွန်တော်လည်းအဓိကအဲ့ဒါကိုမေ့ချင်တာပါဆိုတော့ကျွန်တော်နိုင်ငံတွေကတော့နေရာတော်တော်များများမှာထားပြီးတော့ပို့ပြီးတော့ utilize ဆောင်ကြည့်နိုင်မယ်ပေါ့လေမြန်မာနိုင်ငံမှာရောအဲ့လောက်ထိလုံနိုင်တဲ့ facility တော့ရှိရလားလောက်တော့လုံနိုင်ရလားဆိုတာအဓိကမေ့စရာဖြစ်မယ်လို့ထင်ပါတယ်ဘလို့ကျမရေးဝန်ကြီးဌာနကသူတို့တွေ့တဲ့စီးရင်ရတာသူတို့ပြောလိုက်တာတပြည်လုံးမှာတကယ်ဖြစ်နေတဲ့အခြေအနေနဲ့တော်လေးများကွာဟနေသလားအဲ့ဒါကွာဟနိုင်တဲ့အခြေအနေရှိနေပေါ့
ကျွန်တော်တို့ပြောလို့တော့မရအောင်ပေါ့နော်ကျွန်တော်ထင်တယ်ဘသူမှပြောလို့ရမယ်မထင်ဘူး။နောက်ဘလောက်ဖြားလဲ။ဒါပေမဲ့များသောအားဖြင့်ခုလိုပညာပေးထားပြီဆိုလို့ရှိရင်တော့ အဖျားနာလို့ပြင်ပစည်းကမ်းတွေကိုရောက်တယ်ဆိုလို့ရှိရင်ပြင်ပစည်းကမ်းမှာထိုင်တဲ့ဆရာဝန်တွေကဒီဟာကိုချက်ချင်းအကြောင်းကြားလောက်အောင်တော့ကျွန်တော်တို့အသိပညာနော်ဒီနိုးကြားမှုရှိတယ်လို့ကျွန်တော်ထင်ပါတယ
်နောက်တစ်ခုကလူလူရဲ့တုံ့ပြန်မှုလူလူကလည်းတချို့ကမြန်မာနိုင်ငံလူလူရဲ့ကျန်းမာရေးအစီဘလောက်မြင်မသလဲများသောအားဖြင့်တချို့ကိစ္စတွေမှာမျက်စိကန်းတစေမကြောက်ဆိုပြီးတော့ပြောကြတဲ့သဘောမျိုးဟိုတုန်းကရှိခဲ့ပါတယ်အခုခါမှာတော့လူလူဟာအဲ့လက်ကိုသန့်စင်မှုတို့ဒါလိုအပ်တဲ့နှာခေါင်းစည်းအုပ်ထားဖို့ဘာလို့ဆိုတာကသူတို့ကသတိလူတိုင်းလူလူသတိရှိကြပါရဲ့လားအဲ့ပစ္စည်းအရွယ်တက်ကောလုံလောက်ရှိရလားဆရာကြီးဟ
ိုလူတွေမှာအသိရှိပါတယ်အခုလောက်ပြောနေကြပြီဆိုရင်သူတို့သတင်းတွေကိုကြားနေကြပြီ Facebook တွေကိုသုံးနေကြပြီသူတို့သိနေကြပြီဒါပေမဲ့အဲ့ဒီပတ်ဝန်းကျင်ကိုဖန်တီးနိုင်ပါလားအစိုးရရဲ့အခန်းကဏ္ဍအဲ့ဒီမှာအရေးကြီးပါတယ်အဲ့ဒီနေရာမှာအားနည်းချက်ရှိတယ်လို့ကျွန်တော်ထင်တယ်ဥပမာအားဖြင့်ကျွန်တော်တို့ကလူတွေသွားလာကြတဲ့နေရာမှာလက်ဆေးဖို့ကျွန်တော်တို့ပြောပေမယ့်လက်ဆေးဖို့စက်ပြာနော်ကျွန်တော်တို့ဓာရီကအစိုးရကတာဝန်ယူဆောင်ရဲရမှာအများပြည်သူဆိုင်ရာကိစ္စဖြစ်တဲ့အတွက်ကြောင့်မို့လက်ဆေးဖို့ရေးဘောနော်ဥပမာကျွန်တော်တို့ကအမိုက်ကိုစနစ်ကျစွန့်ပစ်ဖို့ပဲပြောတယ်အမိုက်ပုံထားမပေးဘူးအစိုးရကနော်ဒီဟာတွေကအစိုးရရဲ့အခန်းကဏ္ဍတွေဖြစ်တယ်အဲ့ဒီအတွက်အရေးပေါ် budget တွေကိုချထားဖို့လိုတယ်အဲ့တော့အခြေခံကျန်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်တဲ့စဉ်းစားချက်တွေကအစိုးရရဲ့လုပ်ငန်းတာဝန်မှာအဓိကထားပြီးစဉ်းစားတာကကျွန်တော်အားနည်းတယ်အထူးသဖြင့်ဒီခေတ်စ်အစိုးရတွေပေါ့နော်အစိုးရတွေကများသောအားဖြင့်ပညာရေးနဲ့ကျန်းမာရေးဟာသူတို့ရဲ့အဓိကကျတဲ့အလို့ဖြစ်နေထားတယ်မြန်မာနိုင်ငံဘာကအဲ့ဒီနှစ်ခုကိုအဓိကကြားတဲ့အလို့အနေနဲ့မထားပဲနဲ့တခြားသောကိစ္စတွေကပူပူကြီးကျယ်တကယ်သူလှုပ်ပြီးတော့ဘာမှအကောင့်ထဲမပေါ်လာတာမျိုးတွေ့ရတယ
်ဒါပေမဲ့အခုနောက်ပိုင်းမှာကျန်းမာရေးအသုံးစရိတ်ပညာရေးအသုံးစရိတ်တွေကိုအရင်ကတည်းကအများကြီးတိုးပြီးတော့သုံးလာတယ်ဆိုပြီးတော့တွေ့ရပါတယ်အဲ့ဟာကောလုံလောလောဆီပါရဲ့လားအခုလိုပြည်သူလူထုအသိပညာကျန်းမာရေးဆောင်ရှားမှုတွေ
ဟိုမေးလိုက်တဲ့အင်တာမေးလိုက်တဲ့မေးခွန်းပါအဲ့ဒီနေရာမှာတော့အားနည်းချက်တွေရှိတယ်ထင်တယ်ဘာကြောင့်လဲဆိုရင်ကျွန်တော်တို့ကbudget ကိုချထားပေးလိုက်ပြီးအသုံးစိတ်တွေသုံးပြီဆို budget ကိုဘယ်လိုနေရာမှာသုံးတာလဲလို့ပြန်လဲခွဲခြမ်းစိတ်ပြဖို့လိုတယ်။ဥပမာအဖြစ်အစာဦးတွေပါများတော့အဖြစ်သုံးအသုံးပြကြတယ်။နော်။အစာဦးတွေမလိုဘူးပေါ့ပါဘူးလိုပါတယ်။ဒါပေမဲ့အစာဦးကတစ်ဖက်ကကိုယ်တွေအတွက်ပတ်စံကြံနေပေါ့လျာ။ချပေးလိုက်တဲ့တာဝန်ခံနဲ့အရာရှိတွေအတွက်ပတ်စံကြံနေဒါကြောင့်မို့အစာဦးတွေတွန်းဆောက်တယ်။အဲ့တော့ကျမရဲ့ဆရာကိစ္စတွေလူသူကလေယူရမယ့်ပညာရေးကလေးတွေရဲ့ပညာရေးတိုးတက်ဖို့နေရာတွေမှာသုံးသလားအဲ့တော့ပြန်ပြီးတော့ budget ကိုသုံးသက်တဲ့အခါမှာကိုကပညာရေးဆိုင်ရာအသုံးစိတ်ကိုဘလို့ခွဲခြားပြီးသုံးတယ်လေဆိုတော့နံပါတ်1အစိုးရမှာပွင့်လင်းမြင်သာမှုကျွန်တော်တို့အားနည်းတယ်ကျမရဲ့ဌာနကလည်းဓာတ်တွေကိုဒီထိကျွန်တော်တို့ဖွင့်ပြဖို့ဖွင့်ပြလေဖွင့်ပြထားတယ်မရှိဘူးတစ်ဖက်မှာ NGO တွေကလည်းအဲ့ဒီလောက်ထိတောက်ဆိုလေတောက်ဆိုထားလေမရှိသေးဘူးပေါ့နော်အဲ့တော့ကျွန်တော်တို့ကခုနဆရာမေးတဲ့မိန်းခွန်းကမေးတိုက်တဲ့မိန်းခွန်းဖြစ်တယ်။ပို့ပြီးအသေးစိတ်ကြည့်ဖို့လိုတယ်။ဥမာအစာဦးတွေစောက်တဲ့ညပါပဲအများကြီးချပြီးတော့ကျမရဲ့30တက်သွားလားပေါ့။ဘာလို့အစာဦးစောက်တဲ့အတွက်ကြောင့် contract နဲ့ကိုနဲ့ချပေးတဲ့လူကြားမှာเนาะကျွန်တော်တို့ဒီဟိုချစားမှုပါတဲ့ဆက်သွယ်မှုတွေမရှိဘူးလို့မပြောနိုင်ဘူး
။အခုဒီ NLD အစွဲတက်လာပြီးတဲ့နောက်ပိုင်းမှာလူဦးရေနဲ့ဆရာဝန်အချို့အစားဘလောက်များတိုးလာပါသလဲ။นี่สินเสียวมวยทุ่งไหนมุก็เอาปูบิตู้ล่ะว่าซะอะไรเนี่ยเสียทีจองเนี่ยชิมอย่างบ่ครับ
สิสู้อ่ะแล้วแท้เนี่ยเปลี่ยนเนาะจนเสียวมวยทุ่งหมู่นูเนเน่เปลี่ยนช่อจาไล่บาลุสอจนอีทวยก็ตลอดเลยเน่ล่ะเออเซยงตู่ตองเนี่ยจนเมษวยเตี่ยวပြောล่ะဆိုလို့ရှိရင်နောက်ပိုင်းมาဖြစ်လာတယ်เสียวมเนี่ยသူเซยงมาลาပြီးတော့အလုပ်လုပ်တဲ့အခါမှာစင်းနာမည်ကိုအင်္ဂလိပ်လိုမရင်းနိုင်ဥမာအနေကျစင်းဆိုအာနာငယ်ရပ်ပလက်တနာနေကျစင်းဆိုပြီးဗမာလိုရေးတဲ့ဟာမျိုးပေါ့ဗျာနော်အဲ့ဒီလိုဆေးကိုဗမာလိုစလုံးပေါင်းတဲ့အဆင့်ထိဆရာဝန်တွေဟာဖြစ်သွားတယ်လို့ကျွန်တော်တကယ်ညာပြောတယ်အဲ့တော့ဒီအရေးသေးပိုင်းဆိုင်တာပေါ့အင်မတန်ကိုနှိမ့်ချသွားတယ်အရေးအတွက်တွေကိုအများကြီးပြဖို့အတွက်ဆေးဆိုရလက်ထက်မှာကျူးစားခဲ့တဲ့အတွက်ကြောင့်ဒီအတွက်ကျွန်တော်တို့ဒီဘက်ခင်ဗျာเนาะကျွန်တော်အပြောင်းလဲဖြစ်သွားပြီးတဲ့ခင်မှာပြန်ပြီးတော့ရှော့ချပါတယ်ဒါကြောင့်မို့အထွက်လုံးကတော့အထွက်လုံးနဲ့တော့တိုင်းတာလို့မရဘူးလို့ကျွန်တော်ခင်တယ
်ဦးကျော်စံသားရဲ့မြမအေးဆွေးနွေးကန်စီစဉ်ကိုနားဆင်ခဲ့ရတာပါရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်2020ပြည့်နှစ်မတ်လ1ရက်တနင်္ဂနွေနေ့ညဘက် VOA စီစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်လိုင်းဒိုမီတာ19 25 32လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့မြမပြည်ကပေးစာထူးခြားစံပြသတင်းများအစီအစဉ်တွေကိုမထုတ်လင့်ခင်သတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကိုနားဆင်ကြရမှာပါမန်းအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်
ခုဆိုရင်ပြည်တော်စုလွှတ်တော်ထဲမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းတစ်ခုကိုဆွေးနွေးနေကြပါပြီ။တမတော်နဲ့ပြည်ခိုင်မျိုးဘက်ကတင်တဲ့ဥပဒေမူကြမ်း5ခု၊ NLD ဦးဆောင်တဲ့45ခုကော်မတီကတင်တဲ့ဥပဒေမူကြမ်း2ခု၊စုစုပေါင်း9ခုကိုပေါင်းပြီးဥပဒေမူကြမ်းတစ်ခုအဖြစ်အပိုင်းနှစ်ပိုင်းခွဲတင်ထားတာကိုဆွေးနွေးနေကြတာဖြစ်ပါတယ်။ဒီဆင့်ပြီးရင်တော့ပြင်ဆင်ချက်မှာပါတဲ့အချက်တစ်ချက်ချင်းစီကိုမဲခွဲဆုံးဖြတ်အတည်ပြုကြပါဦးမယ်။ငကိုတော့ကဒီဥပဒေကြမ်းကိုဆွေးနွေးဖို့လူစင်းတောင်းတဲ့အခါတမရသာကိုစလေအာလုံးနီပါအပါဝဲကိုစလေစုစုပေါင်း282ယောက်ဆွေးနွေးမယ်ဆိုပြီးစည်ရင်တက်လာပါတယ်။သိမ့်များလုံးနဲ့အရေးအတွက်ဖြစ်နေတာကြောင့်လွတ်တော်နိုင်ငံကက149ယောက်ကိုပဲဆွေးနွေးခွင့်ပြုခဲ့ပါတယ်။အဲ့ဒီထဲမှာ NLD အမတ်အယောက်90တမရသာကိုစလေအယောက်90နဲ့အခြားပါတီအသီးသီးကအမတ်49ယောက်ပါဝင်တာတွေ့ရပါတယ်။ခုဆိုရင်ဆွေးနွေးမှုတွေလည်းအတော်ခီးရောက်ခဲ့ပါပြီ။ဆွေးနွေးသူတွေထဲမှာတမရသာကိုစလေတွေအများကြီးပါဝင်နေတာမို့အဲ့ဒီဆွေးနွေးချက်တွေထဲကနေဒီကနေ့တမရခေါင်းဆောင်တွေရဲ့နိုင်ငံရေးအရာရည်တည်ချက်2008ဖွဲ့စည်းပုံအပေါ်သဘောထားတွေကိုလည်းထင်ထင်ရှားရှားမြင်လာရပါတယ်။ဆရာနာရှင်စနစ်ကနေအပြောင်းလဲလုပ်ခဲ့တာ6နှစ်ကျော်ရှိလာတဲ့ဒီနှစ်ကာလတမရရဲ့ရည်တည်ချက်ဘယ်လိုရှိနေလဲဆိုတာလေ့လာတင်ပြသွားပါမယ်
။အခုလွှတ်တော်ရဲ့ရောက်နေတဲ့ဖွဲ့စည်းပုံပြင်ရေးဥပဒေမူကြမ်းနဲ့မှာ NLD ဦးဆောင်တဲ့45ဦးကော်မတီဘက်ကတင်ထားတဲ့လာမယ့်တတိယအကြိမ်လွှတ်တော်တက်တန်းကာလကစတက်မတော်သားကိုယ်စားလှယ်ဥယေကို15ရာခိုင်နှုန်းကနေ10ရာခိုင်နှုန်း2030ပြည့်နှစ်အရောက်မှာ5ရာခိုင်နှုန်းအထိ short ချဖို့အဆိုပြုချက်လည်းပါဝင်ပါတယ်။အထိပ္ပယ်ကတော့လွှတ်တော်တွင်တက်မတော်သားကိုယ်စားလှယ်တွေပါဝင်မှုကို10နှစ်အတွင်း25ရာခိုင်နှုန်းကနေ5ရာခိုင်နှုန်းအထိ short ချဖို့ရည်ရွယ်တာပါ။လွှတ်တော်ရင်ဆွေးနွေးချက်တွေအရတက်မတော်ခေါင်းဆောင်တွေဘက်ကဒီအချက်ပြင်ချင်တာကိုခါခါတီးတီးငင်းပယ်ပါတယ်အကြောင်းပြချက်ကတော့နိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်တွေအရေးရှိနေသေးတယ်ဒီအရေးတွေကိုကင်တွဲဖြေရှင်းပြီးကမှငြိမ်းချမ်းရေးရပြီးကမှတက်မတော်ဟာနိုင်ငံရေးကနေထွက်ခွာသွားမယ်တနည်းလွှတ်တော်တွင်အလိုလျောက်ပါဝင်မှုကနေဆုတ်ခွာမယ်လို့ဆိုပါတယ်နမူနာအားဖြင့်လည်းအင်ဒိုနီးရှားနိုင်ငံမှာတမရဆူဟာတူလက်ထက်တက်မတော်သားတွေလွှတ်တော်ရင်းပါဝင်နေမှုကနေတဖြည်းဖြည်းဆုတ်ခွာသွားတာမျိုးလုပ်ခဲ့တယ်။အဲ့ဒီအချိန်အင်ဒိုနီးရှားမှာအာချေးပြည်နယ်မှာတပုံထတာလောက်ပဲရှိတယ်။မြန်မာနိုင်ငံမှာတော့နိုင်ငံအနှံ့အပြားမှာလက်နက်ကိုင်ပုံကံမှုကရှိနေတယ်။ဒီလိုအခြေအနေမျိုးမှာတက်မတော်အနေနဲ့နိုင်ငံရေးကနေထွက်ခွာသွားဖို့လွှတ်တော်ရဲပါဝင်မှုကနေဆုတ်ခွာသွားဖို့မဖြစ်နိုင်သေးဘူးလို့ဆိုလိုတာဖြစ်ပါတယ
်။ဒါနဲ့ပတ်သက်ပြီးတမရသာကိုစလေဘုံမှုထက်လင်းက1958 1962 1988ခုနှစ်များမှာတမရကတိုင်းပြည်အာဏာရယူခဲ့ရတာကိုမှန်ကန်ကြောင်းပြောဆိုပြီးလက်ရှိဒီမိုကရေစီအသွင်ကူးပြောင်းရေးကာလဟာ6နှစ်လောက်ပဲရှိသေးတယ်ပြည်တွင်းလက်နက်ကိုင်တောင်းကျမ်းမှုတွေပြည်ပပယောဂနဲ့ဝင်ရောက်ဆွတ်ဖက်မှုကြောင့်ဖြစ်ပေါ်လာတဲ့အကြမ်းဖက်တောင်းကျမ်းမှုတွေတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေရှိနေပြီးနိုင်ငံတော်၏အချုပ်အခြာအာဏာကိုထိပါစော်ကားရန်ကြံရွယ်လှုပ်ဆောင်မှုများရှိနေတာထင်ထင်ရှားရှားတွေ့ရလို့ဆိုပါတယ်။သူကအဲ့လိုပြောလို့မက ဒီလိုအခြေအနေမျိုးမှာတပ်မတော်သားလွှတ်တော်ကိုယ်စားလှယ်များကိုရှော့ချလိုက်ပြီဆိုပါကမလိုလားအပ်တဲ့ဘေးရွက်ဆိုးကျိုးများဖြစ်ပေါ်လာနိုင်ပါတယ်ဆိုပြီးတတိပေးစကားတော်ပြောဆိုခဲ့ပါတယ်။သူပြောတဲ့ဘေးရွက်ဆိုးကျိုးဆိုတာဘာကိုခေါ်တာလဲ။နောက်ထပ်တစ်ချိန်ဆက်အနာသိမ့်မှုမျိုးလားဆိုတာကိုတော့ရှင်းပြမသွားခဲ့ပါဘူး
။လက်ရှိ NLD ဦးဆောင်တဲ့45ဦးကော်မတီဘက်ကတင်လာတဲ့ပြင်ဆင်ဖြည့်ဆွက်ပက်ဖြက်လိုတဲ့အချက်114ချက်ရှိပြီးအဲ့ဒီထဲမှာတက်မတော်အခန်းကဏ္ဍကိုရှော့ချမဲ့အချက်41ချက်တောင်ပါနေတယ်လို့အမျိုးသားလွတ်တော်အမတ်ဗိုလ်ချုပ်ကြီးဟောင်းဦးစိုးသိန်းကထောက်ပြပါတယ်။အဲ့ဒီထဲမှာတက်မတော်ကာကွယ်ဦးစည်းချုပ်သည်လက်နက်ကိုက်တပ်ဖွဲ့အားလုံး၏အကြီးအကဲဖြစ်သည်ဆိုတဲ့အချက်ကိုပက်ဖြက်ဖို့နိုင်ငံတော်၏အမျိုးသားနိုင်ငံရေးအခန်းကဏ္ဍတွင်တက်မတော်ကပါဝင်ထမ်းဆောင်ရေးတို့ကိုအစဉ်တစိုက်ဦးတည်သည်ဆိုတဲ့အချက်မှာပြည်သူဆန္ဒနှင့်အညီဆိုတာကိုဖြည့်ဆွက်ဖို့ဆိုတာမျိုးလည်းပါဝင်ပါတယ်။ဒါကိုလက်မခံနိုင်ကြောင်းတက်မတော်သားအမတ်တွေကဆွေးနွေးတင်ပြကြပါတယ်တက်မတော်သားကိုယ်စားလှယ်ဒုဗိုလ်မှူးကြီးမိုးမြင့်အောင်ကပြည်ခိုင်ဖြိုးဘက်ကတင်ထားတဲ့ကာလုံးလို့ခေါ်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့လုတ်ပိုင်ခွင့်တိုးချဲ့ဖို့ကိစ္စကိုထောက်ခံဆွေးနွေးရင်းမြန်မာနိုင်ငံအချက်လက်ရှာဖွေရေးအဖွဲ့ဤအစဉ်ခန်းစာများရခိုင်ပြည်နယ်အရေးကိစ္စကို ICC ကတရားစင်ရင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့ရည်တည်ချက်ကိုကုလသမဂ္ဂအထွေထွေညီလာခံတွင်တင်ပြခဲ့သည့်ကိစ္စ ICJ တို့မြန်မာနိုင်ငံကတက်ရောက်ရှင်းလင်းသည့်ကိစ္စစတဲ့နိုင်ငံအတွက်အလွန်ရေးပါတဲ့ကိစ္စများမတိုင်ခင်မှာကောင်စီနဲ့ညှိနှိုင်းဆွေးနွေးတင်တော်လဲလှုပ်ဆောင်မှုမရှိခဲ့တာကိုလည်းတွေ့ရှိရပါတယ်လို့ဆိုပါတယ်အထိပယ်ကတော့တက်မတော်ခေါင်းဆောင်တွေဟာရွေးကောက်ခံအစိုးရက2008ဖွဲ့စည်းပုံအတိုင်းစီမံခန့်ခွဲအုပ်ချုပ်နေသည့်တိုင်ဒါကိုကျင့်နှံ့မှုမရှိသေးတဲ့သဘောထားမျိုးရှိနေတာတွေ့မြင်ကြရပါတယ
်ဖေဖော်ဝါရီ29လွှတ်တော်တွင်ဆွေးနွေးမှုနောက်ဆုံးဆက်ရှင်မှာတော့တက်မတော်သားကိုယ်စားလှယ်ဗိုလ်မှူးချုပ်တယောက်ကမိုက်တောင်းလို့လွှတ်တော်နာကကမိုက်ပေးပါတယ်မိုက်ရတဲ့အခါအဲ့ဒီဗိုလ်မှူးချုပ်က2008ဖွဲ့စည်းပုံဆိုတာကိုဘယ်သူတွေပါဝင်ပြီးဘယ်လိုရေးဆွဲဘယ်လိုပေါ်ပေါက်လာတဲ့အကြောင်းအဲ့ဒီဖွဲ့စည်းပုံကိုနိုင်ငံသားဗန္ဒသန်းရာခိုင်နှုန်းဘလောက်ကမဲပေးလို့အတီဖြစ်ခဲ့ကြောင်းစသဖြင့်ရှေလျားစွာပြောဆိုပါတယ်လွှတ်တော်နာကကအဲ့လိုပြောဆိုမှုဟာလွှတ်တော်တွင်ဆွေးနွေးချက်တွေနဲ့မဆိုင်ကန့်ကွက်မှုလည်းမဟုတ်တဲ့အတွက်မပြောဆိုဖို့တားမြစ်ပါတယ်တားမြစ်ပြီးမိုက်ကိုပိတ်လိုက်ပေမဲ့လည်းတက်မတော်သားကိုယ်စားလှယ်ကတော့အဖန်ကိုအကျယ်ဆုံးမြင့်ပြီးသူပြောချင်တာကိုဆက်ပြောခဲ့ပါတယ်ဒီမြင်ကွင်းကိုကြည့်ရင်ဖွဲ့စည်းပုံပါတက်မတော်သည်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်ရန်အဓိကတာဝန်ရှိသည်ဆိုတာကိုအကောင့်ထဲပေါ်နေသလားလို့ထင်မှတ်ရစေပါတယ်လွှတ်တော်တွင်တက်မတော်သားတွေရဲ့ဆွေးနွေးချက်ကိုခြုံငုံသုံးသပ်ကြည့်လိုက်ရင်တက်မတော်ဟာနိုင်ငံရေးမှာပါဝင်ရာကနေဆုတ်ခွာသွားဖို့လုံးဝအစီအစဉ်မရှိသေးဘူးဆိုတာကိုပြသနေပါတယ်ဒါအပြင်2008ဖွဲ့စည်းပုံကိုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပုံသဏ္ဍာန်နဲ့ကိုက်ညီမဲ့ဖွဲ့စည်းပုံအဖြစ်ပြင်ဆင်ဖို့ကိုလည်းဆန္ဒမရှိသေးဘူးဆိုတာပြသနေပါကြောင်းတင်ပြလိုက်ရပါတယ
်ခုစစ်သူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာပါရှင်အခုလာမယ့်အင်ကာညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါစီရှင်
ရှိမှာပြ။မြန်မာနိုင်ငံမှာလူငယ်စုတွေအပေါ်မှာခွဲခြားဆက်ဆံတဲ့ဥပဒေနဲ့မူဝါဒတွေဟာနှစ်ပေါင်းများစွာခေတ်ကရှိနေပြီးတော့မြန်မာလူခွင့်ရေးတိုးတက်လာဖို့ဆိုရင်တော့အဲ့ဒီဥပဒေနဲ့မူဝါဒပြင်ဆင်ရေးတွေကိုဆောင်ရွက်ရလိမ့်မယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကအခုဒီကျင်းပနေတဲ့လူခွင့်ကောင်စီညီလာခံအတွင်းမှာထောက်ပြခဲ့ပါတယ်။ဒီမိုကရေစီအတွင်းကူးပြောင်းရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာဒီလိုမူဝါဒတွေတကယ်ပဲရှိသေးရဲ့လား။လက်ရှိဒီမိုကရေစီရသားအစိုးရကရောဒီလိုထောက်ပြနေတဲ့မူဝါဒတွေကိုပြုပြင်ပြောင်းလဲဖို့စိတ်ဆန္ဒရှိရလား။လာမယ့်အင်ကာနေညဒဲအလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးပါမယ်။ပါဝင်ဆွေးနွေးမိမြန်လူရဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းဖုန်းနံပါတ်က12323255554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။လာမယ့်အင်္ဂါညတရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုမအေးတနာကျော်စီစဉ်တင်ဆက်ထားတဲ့မြန်မာပြည်ကပေးစာများကဏ္ဍကိုလည်းနှာစင်ကြရအောင်ပါရှင်။
လာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင် နောက်ပိုင်းမှာတော့နောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်နေချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံး VOA အစီအစဉ်ကိုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာတို့လေးတွေ Facebook စာမျက်နှာပေါ်ကအမှတ်ချက်လေးတွေကိုပြောပြပေးကြပါမယ်နော်ဖြိုးဝေလိုင်းဆိုတဲ့ Facebook သောရရှင်ကအားလုံးကျမ်းပါပါစေလို့ဆုတောင်းပေးနေပါတယ်ဟုတ်ကဲ့ပါ Messenger ကရေးပို့လာတာအခုလိုဆူတောင်းပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ကိုဖြိုးဝေလိုင်းလည်းကိုကျမစိတ်ချမ်းသာပါစေလို့ပြန်ပြီးတော့ဆူတောင်းပေးကြပါတယ် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးရေးလာတဲ့သောရရှင်ကတော့ကိုစိုးဦးဖြစ်ပါတယ်သူကကိုဝင်းရဲ့အပတ်စဉ်တင်ဆက်ပေးနေတဲ့ကျမ်းမာရေးအစီအစဉ်မှာဒီအယိုးကျမ်းမာတန်ဆွမ်းရေးနဲ့ပတ်သက်ပြီးတော့တင်ဆက်ပေးတဲ့အစီအစဉ်ကိုနားဆင်ပြီးတော့ရေးလာတာဖြစ်ပါတယ်ဒီယောဂါကအဖြစ်များလာတာတွေ့ရလို့အခုလိုမျိုးဒီကိစ္စနဲ့ပတ်သက်ပြီးတော့တိမတ်စရာတင်ပြပေးတာအလွန်အကျိုးများပါတယ်ဆိုတော့ကိုစိုးဦးရေးလာပါတယ်ရှင်ကိုမျိုးထုံးကတော့တရင်တွေကိုနေ့တိုင်းတင်ပေးစေချင်ပါတယ်ဟုတ်ကဲ့ပါကျမတို့ရေဒီယိုကနေတနေ့ကိုနှစ်ကြိမ်ထုတ်လွှင့်တာကိုရုပ်မြင်သံကြားကနေတစ်ကြိမ်ထုတ်လွှင့်တာကိုရောအင်တာနက် website ပေါ်မှာရော Facebook ပေါ်မှာရောမှန်မှန်တင်ပေးနေပါတယ်နော် website မှာလာကြည့်ဖို့ခက်ခဲတယ်ဆိုရင် Facebook မှာကြည့်နိုင်ပါတယ်လို့လည်းပြောချင်ပါတယ်ကြော်ကြော်ဆိုတဲ့သောရရှင်ကတော့ VOA ကအစီအစဉ်တွေကပြည်သူတွေကိုအသိတိုးစေပါတယ်သုံးသက်ချက်တွေများများတင်ပေးပါတဲ့ဟုတ်ကဲ့ပါကျမတို့အပတ်စဉ်မြန်မာနိုင်ငံရေးသုံးသက်ချက်နိုင်ငံတကာနိုင်ငံရေးသုံးသက်ချက်အစီအစဉ်တွေပုံမှန်ထုတ်လွှင့်ပေးနေပါတယ်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်တပ်ပိုင်ဆိုတဲ့တော်ရရှင်က VOA သတင်းကိုကြိုင်နှစ်သက်သဖြင့် FM ကနေနားဆင်ရအောင်နေလန်လေးများရှင်ပြောပြပါတဲ့ဟုတ်ကဲ့ကျမတို့ဒီမြန်မာနိုင်ငံမှာရှိတဲ့ FM တချို့ကနေပြီးတော့ VOA သတင်းတချို့ကိုပြန်ပြီးတော့ထုတ်လွှင့်ပေးတာမျိုးရှိပါတယ် FM ကနေတိုက်ရိုက်ထုတ်လွှင့်ပေးတာတော့မရှိပါဘူးရှင်ကျမတို့သတင်းကိုဒီကားတွေပေါ်ကနေနားဆင်ခြင်းနဲ့ဆိုတော့ကျမတို့သတင်းတချို့တဝက်ကိုတော့လိုင်းလက်မီတာ190ကနေပြီးတော့ဖမ်းယူပြီးတော့နားဆင်နိုင်ပါတယ်။တယ်လီဖုန်းကနေတိုက်ရိုက်နားဆင်ခြင်းနဲ့ဆိုတော့ Facebook ကနေတိုက်ရိုက်နားဆင်နိုင်ပါတယ်လို့ပဲပြောချင်ပါတယ်နော်။အဲ့ဒီမှာဒီရေဒီယိုအစီအစဉ်တွေကိုရောနောက်တော့ရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့အစီအစဉ်ကိုရောဒီ Facebook ကနေအားလုံးကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Okay ဆိုတော့တော်ရရှင်ကတော့သတင်းမှန်ကိုအမြဲတမ်းတင်ပေးနေတာကိုအထူးကျေးဇူးတင်ပါကြောင်းဆိုပြီးတော့ရေးလာတာပါ။ဟုတ်ကဲ့ပါနားဆင်တဲ့အတွက်လည်းကျမတို့ဘက်ကကျေးဇူးတင်ပါတယ်။နောက်ထပ်သောရရှင်တစ်ယောက်ကတော့မဝါပါမဝါဝါကသတင်းစာရှင်းလင်းပွဲဖိတ်ခြင်းလို့လိမ့်စာနဲ့ခေါ်ဆိုလွှဲရမယ့်ဖုန်းနံပါတ်ပို့ပေးစေချင်ပါတယ်ဆိုပြီးတော့ VOA ကို Messenger ကနေပြီးတော့စာပို့လာပါတယ်။ဟုတ်ကဲ့ပါမဝါဝါအိမ်မှာလည်းအကြောင်းပြန်ထားပေးပါရနော်။သူ့လိုမျိုးကျမတို့စီကိုသတင်းစာရှင်းလင်းပွဲဖိတ်တာတို့တခြားအခမ်းအနားဖိတ်ခြင်းတာဆက်သွယ်ခြင်းတာဆိုရင်ကျမတို့စီကို email ကနေဆက်သွယ်တာကတော့အလွယ်ဆုံးအလင်းမြန်ဆုံးနဲ့အထူးအောက်ဆုံးဖြစ်ပါတယ်နော်။email လိပ်စာ bermes@voanews.com ကို email ရေးပို့နိုင်ပါတယ်။စလုံးပေါင်းက bermes@voanews.com ဖြစ်ပါတယ်ရှင်။ဒါမှမဟုတ်လည်းကျမတို့ Facebook အစာမျက်နှာမှာဒီညမှာလာပြီးတော့ဒီ Messenger ကတစ်ဆင့်ဒါမှမဟုတ်လည်းကျမတို့ရဲ့သတင်းတွေအောက်မှာမှတ်ချက်နေရာကတစ်ဆင့်စာလှမ်းရေးနိုင်ပါတယ်။ဆက်သွယ်လာတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်။ဒါနဲ့ဇော်တန်းတိုးဆိုတဲ့သောရရှင်ကတော့ line နေမမိလို့အစ်စ်လိုချင်ပါတယ်ဆိုတော့ရေးလာပါတယ်။ဟုတ်ကဲ့ပါ။ကျမပြီးခဲ့တဲ့ဒီဘက်ကတော့ငါလည်းပြောခဲ့ပူပါတယ်နော်။ကျမတို့ meter line နေအစ်စ်ပြောင်းလဲပြီးတော့ထုတ်လွှင့်ပေးနေတာ။များများဆက်စားပြောင်းလာတာမဟုတ်ပါဘူး။နည်းနည်းစီပြောင်းသွားတော့ line နေဖတ်လို့မရဘူးဆိုတာလည်းဟုတ်ပါတယ်။ကျမတို့ website ပေါ်မှာလည်းအခု meter line အသစ်တွေတင်ထားပေးပါတယ်။ကျမတို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကြားမှာလည်း meter line အသစ်တွေကိုအမြဲတမ်းကြီးညာပေးနေပါတယ်နော်။အဲဒီသောရရှင်ကိုလည်းကျမတို့ meter line အသစ်တွေပြန်ပြီးတော့ပို့ထားပါတယ်။သူ့လိုပဲဖမ်းလို့မရဘူးဆိုရင်တော့ကျမတို့ VOA မြန်မာပိုင်း internet website လိပ်စာမှာ meter line များဆိုပြီးတင်ထားပေးတာကိုတွားကြည့်နိုင်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်း website လိပ်စာကတော့ voanews.com/burmese ဖြစ်ပါတယ်ရှင်။မနက်ငယ်ကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားပြီးတော့ VOA ကိုစာရေးပို့လာကြတာတွေလည်းရှိပါတယ်။အဲ့ထဲကစာတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးသွားပါမယ်ရှင်။ပထမအဦးဆုံးရေစကြိုကရင်အောင်ဦးဆိုတဲ့သောရရှင်ရေးလာတဲ့သူ့ရဲ့အမြင်ကိုတင်ပြပေးကြပါတယ်။သူကဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်အောင်ဥတည်သွားနေတဲ့မြန်မာနိုင်ငံကပြည်သူတွေဘလို့နေထားနေတယ်ရင်ဆိုင်နေရလဲဆိုတာကိုသူရေးပြလာပါတယ
်ဒီမိုကရေစီနိုင်ငံတွေမှာကျင့်သုံးနေတဲ့လူခွင့်ရဟာယာဒုအာဏာပြပြီးချင်းချောက်တာမျိုးလုပ်လို့မရပါဘူးအထူးသဖြင့်အနည်းဆက်ဆုံးနိုင်ငံဥပမာတစ်ခုပေးချင်ပါတယ်ဒီမိုကရေစီစနစ်နဲ့ရွေးကောက်ပွဲကျင်းပတဲ့အခါမိမိပါတီအောင်နိုင်ရေးကိုနှီးမျိုးမျိုးဖြင့်စည်းရုံးလေးရှိကြပါတယ်အဲ့ဒီလိုစည်းရုံးတဲ့အခါမှာဘယ်ပါတီဘယ်အဖွဲ့အစည်းကိုအားမပေးရင်အာဏာသန်ဖြစ်တော်လည်းကောင်းလူမိုက်ဆန်ဆန်နှီးဖြစ်တော်လည်းကောင်းစည်းရုံးလို့မရပါဘူးအာဏာဖြင့်စည်းရုံးသောအခါခေါင်းဆောင်မြည်သူသည်ပြည်သူရင်ထဲမှာလှက်လိုက်လဲလဲဆန္ဒဖြင့်တင်မြှောက်လိုက်ခြင်းမဟုတ်သဖြင့်ပြည်သူကောင်းဆောင်အစ်စ်မဖြစ်နိုင်ပါဘူးပြည်သူကိုအမှန်တကယ်ဥဆောင်ပေးခြင်းတူတိုင်းမှာ မိမိဆန္ဒမပါဘဲအတင်းတမစီရင်လေမရှိပါဘူးမိမိလှုပ်ဆောင်ချက်ဖြစ်တာပြည်သူလူထုထောက်ခံမှုရလာအောင်ဥဆောင်လေရှိပါတယ်ဒီမိုကရေစီစနစ်ရောက်ကပြည်သူလူထုရဲ့ထောက်ခံမှုကိုရယူခြင်းမှာကအာဏာရသူဖြစ်စေတပ်မတော်ဖြစ်စေပြည်ထရေးဖြစ်စေပြည်သူလူထုရဲ့ဆန္ဒကိုရယူခြင်းဖြစ်တာစီရင်နိုင်မည်ဖြစ်သဖြင့်မိမိအဖွဲ့အစည်းနဲ့မိမိပါတီဟာပြည်သူလူထု၏ထောက်ခံမှုကိုရလိုလင်းလဲလမ်းကြောင်းမှန်ကိုသွား၍လမ်းမှန်ပြခြင်းဖြင့်ပြည်သူလူထုရဲ့ထောက်ခံမှုကိုရယူစေခြင်းဟာဒီမိုကရေစီစံနှုန်းနဲ့ညီသည်ဟုသာအကြံပြုလိုပါတယ
်။ဒါကတော့ဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီပြည်သူတွေရထောက်ခံမှုရဖို့အတွက်အစိုးရတည့်ရဲ့အနေနဲ့ဘလို့စူးစမ်းလှုပ်ဆောင်ရမလဲဆိုတာကိုရေစကြိုကရင်းအောင်ဦးဆိုတဲ့တော်ရရှင်ရေးပြီးတော့အကြံပြုလာတာဖြစ်ပါတယ်။တိုက်တိုက်ဆိုင်ဆိုင်ပဲနောက်ထပ်တော်ရရှင်တယောက်ကတော့မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့သူဘလို့မချစ်မရဲဖြစ်နေရလဲဆိုတာကိုရေးလာပါတယ်
။မင်္ဂလာပါ VOA ကျွန်တော်ရင်းနှီးခန်းစားချက်လေးကိုပြောချင်ပါတယ်။လက်ရှိမြန်မာနိုင်ငံအကြောင်းကိုတရစ်မှာဖတ်ရတာသိကူမချင်တဲ့ချင်စရာပါပဲ။နိုင်ငံရေးခေါင်းဆောင်တွေကလည်းထိုင်နေရကနေလက်ညှိုးထိုးပြီးပြောဆိုဝေဖန်နေသလားလို့တော့ထင်ရတယ်။အထက်ကသူတို့စဉ်းစားခဲ့တာလေးတွေကိုအခုထိပြောလို့မကုန်ကြသေးဘူး။တိုင်းဒေသလက်နက်ကိုင်တွေရောတပ်မတော်ခေါင်းဆောင်တွေကလည်းအာဏာကိုမမောနေကြတော့မာနကိုလက်ဆွဲထားကြတော့ပြိုလဲနေတဲ့တိုင်းပြည်ကိုလက်တွဲညီညီနဲ့တိစောက်ဖို့မကြိုးစားကြသေးဘူး။လာရှိုးမြို့ကရုံးမပန်ဘုံပေါက်ကွဲမှုဖြစ်ကတကယ့်ကိုကြားလို့မကောင်းပါဘူး။နိုင်ငံရေးပညာရှင်တိုင်းဒေသလက်နက်ကိုင်တပ်မတော်တွေကိုပြောပြခြင်းပါတယ်။တိုင်းပြည်နယ်လူမျိုးကိုတကယ်ချစ်ရင်မာနတွေဘေးချပြီးအစိုးရနဲ့ပြည်သူအတူတူကပူးပေါင်းပြီးကိုယ်တိုင်လက်တွေနဲ့ပြိုလဲနေတဲ့တိုင်းပြည်ကိုပြန်လည်တိဆောက်စေချင်တယ်လို့ပြောပြပါနော်
။အစိုးရနဲ့ပြည်သူအတူတူကလက်တွဲပြီးတော့တိုင်းပြည်ကိုပြန်ပြီးတော့တိဆောက်မှအောင်မြင်ပါမယ်ဆိုပြီးတော့ဒီတော့ရှင်သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်။အဲ့တော့ရှင်နေကျမတို့ VOE ကထုတ်လွှင့်တဲ့သတင်းတွေနောက်ပြီးသတင်းတင်ပြပုံနဲ့ပတ်သက်ပြီးတော့သူတို့သိကျင်တာကိုမေးလာကြတဲ့အထက်မှာကိုထိုက်ဆိုတဲ့တော်ရရှင်ကတော့ဒီကျမတို့သတင်းတွေတိဖြတ်တင်ပြပုံနဲ့ပတ်သက်ပြီးတော့မေးလာပါရရှင်ဒီတော်ရရှင်မေးလာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပိုပြီးရှင်းလင်းအောင်ဆိုရင်တော့ကျမတို့ဒီ VOE မြန်မာပိုင်းရဲ့နေ့စဉ်ဟိုတိဖြတ် Editor တယောက်ဖြစ်တဲ့ကိုသားညွန့်ဦးကဒီသတင်းတွေမှန်ကန်မှုရှိမရှိဘလို့စဉ်းစားဆုံးဖြတ်ရလဲဆိုတဲ့အပေါ်မှာရှင်းပြထားတာကိုတစ်ချက်လောက်နားထောင်ကြည့်လိုက်ပါအောင်နော်သူပြောထားတာနားထောင်ပြီးသွားရင်တော့ပိုပြီးရှင်းသွားမယ်ထင်ပါတယ်
ကျွန်တော်တို့ရဲ့သတင်းတော်တွေဆိုတာကသတင်းပညာပိုင်းရောကျင့်ဝတ်ပိုင်းရပါစိတ်ချယုံကြည်ရသူတွေကိုရွေးချယ်ခန့်ထားတာပါဒါကပထမချက်ပါနောက်တစ်ချက်ကဒီသတင်းပုတ်ထွက်လာဖို့ဆိုတာအချိန်ရောလူပါပြရပါတယ်သတင်းတော်ကဒီသတင်းရှိနေပြီဆိုတာနဲ့ကျွန်တော်တို့စီကိုလှမ်းပြီးတော့ဆက်သွယ်ပြောတယ်သူတူးတဲ့လောက်တာမဟုတ်ပါဘူးဒီသတင်းဟုတ်မဟုတ်သတင်းတော်ရောဒီဘက်ကအေဒါရောကအနည်းဆုံးဒီမတူတဲ့သတင်းချင်းမျိုးနှစ်ခုကနေပြီးတော့တီးပြုတ်နိုင်မှုလုပ်ပါတယ်နောက်ဘလို့သတင်းရေးသားမယ်ဆိုတာကိုအပြန်အလှန်တိုင်ပင်ဆွေးနွေးပြီးမှသတင်းဖြစ်လာတာပါအစိုးရထုတ်ပြန်ချက်တို့ကုလသမဂ္ဂထုတ်ပြန်ချက်တို့ကိုကျွန်တော်တို့လွှင့်နေဆိုရင်လည်းဘယ်သူကထုတ်ပြန်တာလဲဘယ်သူကပြောတာလဲဆိုပြီးတော့အတိအကျညီညွတ်ပြီးတော့သုံးပါတယ်။သတင်းသဘောကိုတမာတမတ်ကြောက်အောင်လို့မျှတအောင်လို့ဗတ်အားလုံးအမြင်တွေကိုဖော်ပြနိုင်အောင်လို့ကျွန်တော်တို့အငြင်းစူးစားပါတယ်။ခုနကပြောသလိုပဲ3မိနစ်စာသတင်းသဘောကိုထုတ်လင်းဖို့ဆိုတာကျွန်တော်တို့နိုင်နဲ့ချိန်ယူပြီးတော့လူတွေကိုဆက်သွယ်ရတယ်အချင်းချင်းအပြန်အလှန်ဆက်သွယ်ရတယ်လွယ်လွယ်လေးနဲ့ချရေးပြီးတော့လွှင့်ထုတ်လိုက်တာမဟုတ်ပါဘူးဗျ
။ Okay ဒါကတော့ VOA မြန်မာပိုင်းရဲ့ဒီဖြတ် editor ဖြစ်တဲ့ကိုသားညွန့်ဦးကဒီသတင်းကျမတို့သတင်းတွေကိုမှန်ကန်မှုရှိအောင်ဘလို့စီစစ်ပြီးတော့တိဖြတ်တင်ပြလဲဆိုတော့အခြေအနေကိုရှင်းပြသွားတာပါအခုလိုမျိုးသိကျင်တဲ့အကြောင်းအရာကိုပုံဝင်လင်းလင်းစာရေးပြီးတော့မေးတာကိုလည်းအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီအကြောင်းအရာကိုပဲစိတ်ထဲမှာမတင်မကြဖြစ်နေတဲ့သူတွေလည်းကျမတို့အခုလိုနှစ်ဖက်ပြောလိုက်ကြတော့ရှင်းသွားတယ်လို့ယူဆမိပါတယ်နော်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။တော်ရရှိနေကမြစ်တာဒေလက်ဆာတချင်းလေးတစ်ပုံနဲ့ဖြောပြေးပေးချင်ပါတယ်ဒီတစ်ပတ်ကတော့ဒီအမေရိကန်ပြည်အောင်စုမှလည်းဆင်နွှဲနေတဲ့အမျိုးသမီးတမိုင်းလာအထိမ်းမတ်အနေနဲ့မြန်မာတချင်းတွေကအမျိုးသမီးအဆိုတော်တယောက်ရဲ့တချင်းနဲ့ပဲထုတ်လွှင့်ပေးမယ်လို့စိတ်ကူးရပါတယ် တဆက်တဲ့မွေးနေ့တောင်းထားတာမှာလဲမလ၁ရက်နေ့နဲ့၂ရက်နေ့မွေးနေ့ရှင်နေ့ဖြစ်တဲ့အန်တီဆူနဲ့အန်တီလူနောက်ပြီးတော့မလ၈ရက်နေ့မွေးနေ့ကြရောက်တဲ့ကွယ်လွန်သူမေပုတ်မေလ23ရက်နေ့မွေးနေ့ကြရောက်တဲ့ဖွားဖွားကြီးမေညော့မလ31ရက်နေ့မွေးနေ့ရှင်အန်တီတူတို့တွေတူတူမတွေနဲ့မြေတီမြေမတွေတိုက်ကမွေးနေ့မြစ်တာဒေလက်ဆောင်ပါပါတယ်ဒီဘက်တော့ jewelry ဆိုထားတဲ့ message ဆိုတဲ့တခြင်းလေးနဲ့သွားရှင်ကိုဖြောပြခြင်းပါတယ်ရှင်အားလုံးနှစ်ချက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။ဆူထားတဲ့ message ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတင်းနှင်းရင်းနေညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်လင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေတိုက်ရိုက်နားထောင်လို့မရဘူးဆိုရင်တော့ကျမတို့ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ညာစာတွေရေးထားတယ်နံဖတ်မှမဖတ်ချီပဲ။အရင်လိုပြောနေကြဖုန်းသံလေးကဆက်သွယ်
မေးသနာကြော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္လာနေ့မနေ့ခင်းမှာလဲနောက်တစ်ချိန်နားဆင်နိုင်ပါတယ်ရှင်အခုတော့ထူးခြားစံပြသတင်းများအစီအစဉ်တင်ဆက်ပါမယ်ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာထူးထူးခြားခြားအုံနောက်ခွဲစိတ်ခံရသူတဦးကတရော့ထုဝါသနာရှင်ဖြစ်ပြီးခွဲစိတ်ကုသမှုခံယူစဉ်တရော့ထုနေခဲ့တာပါကြောင့်လဲတခါလန်ဒန်မှာပဲနောက်ထူးခြားတဲ့ပြိုင်ပွဲတစ်ခုကတော့အနောက်တိုင်းမုံပြတဲ့လဲလို့ပြောရမယ်ပန်ကိတ်လုံနေတော့အပြေးပြိုင်တာဖြစ်ပါတယ်ဒီလိုထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချမ်းနဲ့မတ်အလိမ်မာတို့တင်ဆက်ထားပါတယ်ရှင်
ဗြိတိန်နိုင်ငံလန်ဒန်မြို့ကအုံနောက်ခွဲစိတ်မှုတစ်ခုမှာလူနာတယောက်ကတရော့ထိုးရင်းအုံနောက်ခွဲစိတ်မှုခံယူခဲ့ပါတယ်။လန်ဒန်ကင်းကောလိပ်ဆေးရုံမှာပြုလုပ်ခဲ့တဲ့ဒီခွဲစိတ်မှုမှာဆရာဝန်တွေကလူနာကိုအခုလိုတရော့ထိုးခွင့်ပေးခဲ့တာပါ။အသက်53နှစ်အရွယ်ဒက်မာတာနာဟာစီမံရေးရာအကြံပေးဟောင်းတယောက်ဖြစ်ပြီးတော့သူနဲ့သူ့ယောက်ျားဟာအင်္ဂလန်နဲ့အရှေ့တောင်ပိုင်းမှာရှိတဲ့ Eyes of White ကျွန်းမှာနေထိုင်သူဖြစ်ပါတယ်။သူ့အုံနောက်မှာအခြေတစ်ခုဖြစ်နေတဲ့အတွက်ဒီဟာကိုဖျက်ထုတ်ဖို့ခွဲစိတ်မှုကိုလုပ်ခဲ့ရတာဖြစ်ပြီးတော့ခွဲစိတ်တဲ့နေရာမှာ တရောထိုးနိုင်တဲ့စွမ်းရည်ကိုမထိခိုက်စေဖို့အတွက်အခုလိုစီစဉ်ခဲ့ရတာပါသူ့အုံနောက်အကျိတ်ဟာဘယ်ဘက်လက်အသုံးပြုမှုကိုထိန်းချုပ်တဲ့အုံနောက်ရဲ့အရှိတ်အဝါချမ်းနဲ့နီးနီးကပ်ကပ်တည်ရှိနေခဲ့တာပါအဲ့ဒီအကျိတ်ကို90ရာခိုင်နှုန်းအောင်အောင်မြင်မြင်ခွဲထုတ်နိုင်ခဲ့ပြီးတော့သူ့ရဲ့ဘယ်ဘက်လက်အသုံးပြုနိုင်စွမ်းကိုလည်းမထိခိုက်စေခဲ့ဘူးလို့ခွဲစိတ်ခဲ့တဲ့ဆရာဝန်တွေကပြောပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံဝေလာနယ်ကစုတစိတ်ပိုင်ရှင်မြင်းပူကလေးတကောင်ကိုကယ်တင်ခဲ့ရတဲ့အကြောင်းတင်ပြပေးပါမယ်ဒီသုံးနှစ်သားအရွယ်မြင်းပူလေးဟာတွင်းတစ်ခုကိုပြုတ်ကျနေတဲ့အတွက်ကယ်တင်ခဲ့ရတာပါဒီမြင်းပူလေးဖလိုဟာ12ပေကနေ15ပေလောက်နှက်တဲ့တွင်းနဲ့ကိုပြုတ်ကျနေတာကိုဒေသခံဘတ်ဟိုးကားတစ်စင်းကိုငားပြီးဒီမြင်းပူလေးပြန်ထွက်လာနိုင်စေဖို့အတွက်ညေသားတွေကိုဖြိုချလမ်းဖောက်ပေးခဲ့ရပါတယ်။ဒီဒေသဟာအရင်တုန်းကခဲနဲ့ကြောက်မီးသွဲတူးဖောက်ရာဒေသဖြစ်ခဲ့ပြီးအလျားလိုက်တူးထားတဲ့ညေအောက်လှိုင်ကောင်းတဲ့ဒီမြင်းပူလေးကျသွားတာဖြစ်ပါတယ်။အရင်တုန်းကတော့သစ်ပင်လေးတွေနဲ့ဖုံးအုပ်နေတာဖြစ်ပြီးပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမိုးသည်းထန်စွာရွာသွန်းခဲ့ပြီးအပေါ်ယံညေသားတွေတိုက်စားသွားတဲ့အတွက်အခုလိုအပေါက်ကြီးဖြစ်နေတာလို့မြေပိုင်ရှင်ဖြစ်သူโจเซฟကပြောပါတယ
်ဗြိတိန်နိုင်ငံလန်ဒန်မြို့ကသမိုင်းဝင်14ရာစုနှစ်ခရဲကရှိခဲ့တဲ့လေဒန်ဟောဈေးတစ်ခုမှာနှစ်စဉ်ကျင်းပမြဲဖြစ်တဲ့ပန်ကိတ်လှိုင်ရင်အပြေးပြိုင်ပွဲကိုကျင်းပခဲ့ပါတယ်ပါဝင်ရှင်ပြိုင်သူတွေဟာပန်ကိတ်လုပ်ရင်အပြေးပြိုင်ကြရတာပါမီတာ20အကွာဝေးကိုအနည်းဆုံး3ချိန်ပြေးရတာဖြစ်ပြီးတော့ဒီပြိုင်ပွဲဟာနာမည်ကြီးပြိုင်ပွဲတစ်ခုဖြစ်ပါတယ်အနိုင်ရတဲ့အဖွဲ့ဟာ Chaffing the Dream လို့စာတမ်းရေးထိုးထားတဲ့အကျော်ဒဲအိုးတစ်ခုကိုစုတစိအဖြစ်ရရှိမှာဖြစ်ပါတယ်။ Catholic Christian ဘာသာဝင်တွေရဲ့ဥပုပ်ဆောင်တဲ့ကာလမတိုင်ခင်ပထမအဦးဆုံးနေ့ကိုပန်ကိတ်များနေ့အဖြစ်လူသိများပြီးတော့အဲ့ဒီနေ့မှာအခုလိုပြိုင်ပွဲကိုကျင်းပခဲ့တာပါ။ပြိုင်ပွဲဝင်ကြီးကတော့အခမဲ့ဖြစ်ပြီးကြိုတင်စည်ရင်ပေးသွင်းနိုင်တယ်လို့ပြိုင်မဲ့နေ့မှာလည်းစည်ရင်ပေးသွင်းနိုင်ပါတယ်ခင်ဗျာ
။ကမ္ဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုကိုငင်းချမ်းနဲ့မတ်အလိမ်မာတို့တင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။အခုအသံလွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335ပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်ရှင်။အခုတနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုရနိုင်ကပြောပြပါမယ်ရှင
်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာတယ်လို့တရုတ်ချက်မယာနာပိုင်းတွေကပြောလိုက်ပါတယ်။စနေနေ့ကနောက်ထပ်ရောဂါကူးစက်ခံသူ983ယောက်ရှိပြီးတော့သေဆုံးသူ35ယောက်ရှိတယ်လို့ပြောကြားလိုက်ပြီးတော့ဒီကူးစက်ခံမှုအရေအတွက်ဟာပြီးခဲ့တဲ့သတင်းပတ်အတွင်းမှာအများဆုံးဖြစ်တယ်လို့လည်းတရုတ်အာဏာပိုင်းတွေကပြောပါတယ်။အခုဆိုရင်တရုတ်နိုင်ငံမှာသေဆုံးသူအရေအတွက်ဟာ2880ရှိသွားပြီဖြစ်တယ်လို့လည်းတရုတ်မျိုးသားကျန်းမာရေးကော်မရှင်ကပြောကြားလိုက်ပါတယ်။နောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3900ကျော်ရှိလာတဲ့အတွက်ခရီးရန်ဖျားကြောင်းတွေကိုပိတ်လိုက်တယ်လို့တောင်ကိုရီးယားနိုင်ငံဘက်ကပြောပါတယ်။စနေတနေ့ထဲမှာတင်ရောဂါပိုးကူးစက်သူ100ကျော်ရှိတဲ့နောက်မှာအခုလိုဖျားကြောင်းတွေပိတ်ဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းကိုရီးယားရောဂါကာကွယ်ထိန်းချုပ်ရေးဌာန KCDC ကပြောပါတယ်။အခုထိတော့ရောဂါပိုးကြောင့်တောင်ကိုရီးယားနိုင်ငံမှာသေဆုံးသူ18ဦးရှိပါတယ်ခင်ဗျာ။တရုတ်နိုင်ငံနဲ့ဒီနိုင်ငံတချို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေဖြစ်လာနေချိန်မှာပဲဩစတြေးလျထိုင်းနဲ့ဂျပန်နိုင်ငံတို့မှာလည်းဒီဗိုင်းရပ်စ်ကြောင့်လူသေဆုံးမှုတွေစပြီးတော့တွေ့လာနေရပြီးတော့အဲ့ဒီနိုင်ငံတွေမှာလူတစ်ယောက်စီသေဆုံးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတောင်ကယ်လိုင်းနားပြည်နယ်မှာစနေနေ့ကကျင်းပခဲ့တဲ့ဒီမိုကရက်ပါတီနဲ့အကျိုးရွေးကောက်ပွဲမှာတော့ဒုသမရဟောင်းဂျိုးဘိုင်ဒန်အနိုင်ရရှိသွားခဲ့ပါတယ်။မလေးရှားပြည်ထောင်စုဝန်ကြီးဟောင်းမိုဟယ်ဒင်ယက်ဆင်ဟာဒီကနေ့မှာဝန်ကြီးချုပ်တစ်ဖြစ်နေကျန်းတစ်စာကျင်းဆိုခဲ့ပါတယ်။ပိုဟမ်မင်ကြီးဖရန်စစ်စာအေးမီဘီနေမကောင်းဖြစ်နေတဲ့အတွက်ရောမမျိုးတောင်ဘက်မှာ6ရက်ကြာပြုလုပ်မဲ့ဒီဘာသာရေးခန်းနာတွေကိုပါဝင်နိုင်တော့မှာမဟုတ်ဘူးဆိုပြီးတော့ဒီကနေ့မှာပြောကြားလိုက်ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးခဲ့တာပါရှင်။အခုညနေအစီအစဉ်ထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့မီခေးဒူဗင်စကီဖြစ်ပါတယ်။မနက်ဖြန်တနင်္လာနေ့မနက်ခင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနိုင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
Welcome.